Welcome to the Voice of America in Burmese.
Mingla mne kim ausha. Washington Review American tangani. Natawna se jungla sashe. Chidari ni mne kim season rwe go. Nyama sano di mne chao na iga ni kuna na yi ti. Lain no mita nasali li se ne ngha se ti. Lain la mita tia kuze ro ga ni. Thao luen pe ni babi. ကျွန်မခင်မျိုးသားပါဒီမနေ့ခင်သတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ဂျော်ဂျီယာပြည်နယ်အက်တလန်တာမြို့မှာပြီးခဲ့တဲ့သတင်းပတ်တုန်းကဝန်ဒီစားတောက်ဆိုင်ကားရတဲ့နေရာမှာလူမဲမျိုးသားရစ်ရှတ်ဘရုခ်တနက်နေ့အပြစ်ခံရပြီးတေဆုံးခဲ့မှုအတွက်အလုထုတ်ခံခဲ့ရတဲ့လူမျိုးရဲရာရှိဂျယ်ရက်ရော့ဖ်ကိုကြီးလေးသောလူသတ်မှုဖယ်လိုနီမာဒါနဲ့တရားဆွဲဆိုလိုက်တယ်လို့နယ်မြ အဆိုးရွားတဲ့ကင်တွယ်မှုတွေကိုပြုပြင်ဖို့အတွက်တောင်းဆိုဆန္ဒပြမှုတွေပိုးပြီးအချိန်မြင့်လာမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်။ဂျွန်လ၁၂ရက်နေ့က Brooks ကိုတနက်နေ့ပစ်ခဲ့တဲ့လူပြူရဲရရှိ Rove ဟာနောက်တနေ့မှပဲအလုတ်ကအထောက်ခံခဲ့ရတာဖြစ်ပြီးအခုကြီးလေးသောလူတက်မှုနဲ့လူသေးစေတဲ့လက်နက်နဲ့ပစ်ခတ်မှုအပါအဝင်အမှုပေါင်း၁၁မှုနဲ့ဆွဲချက်အတင်ခံရတယ်လို့ Fluton နေနေတရားရုံးကအဆိုအရှင်နေ Paul Howard ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒီအမှုအတွက်ရုပ်ဟာတသက်တကျွန်းကြာတာဒါမှမဟုတ်သူတကယ်တမ်းကျူးလွန်တေရန်အထိကြာခံရနိုင်မှာရှိတယ်လို့လည်းပြောပါတယ်။အခင်းဖြစ်ပွားစဉ်မှာအတူရှိနေတဲ့နောက်လူပြူရဲရရှိ Devin Brosnan ကိုတော့အပြင်းထန်ထိခိုက်နာကျင်စေသောလက်ရောက်မှုနဲ့ရဲရရှိကျွတ်ဖောက်ပြက်မှုတွေနဲ့တရားဆွဲဆိုထားပြီးအစိုးရရှိနေရဲ့မေးမြန်းချက်တွေအတွက်ပူးပေါင်းလှုပ်ဆောင်ဖို့ခွင့်ပေးထားတယ်လို့လည်း Howard ကပြောပါတယ်။မေလ25ရက်နေ့က Minneapolis မြို့မှာ African American မျိုးသား George Floyd ရေဖန်ထားစဉ်တည်ဆုံးခဲ့ရတာနဲ့ပတ်သက်ပြီး American ရဲ့ကဘာတလွားခွဲခြားဆက်ဆံမှုနဲ့တရားမျှတမှုအတွက်တောင်းဆိုမှုတွေဆက်လက်ဖြစ်ပွားနေပြီးရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးအတွက်လှုပ်ဆောင်နေကြချိန်မှာအခုလို Brooks အသက်ခံရတာဖြစ်ပါတယ်။ Coronavirus ရောဂါကူးစက်မှုကိုထိန်းချုပ်နိုင်ဖို့ဗိုလ်တပ်ဦးတွေကတရုတ်နိုင်ငံဘေဂျင်းမြို့မှာယောဂါဆိုင်ရာကန့်သတ်မှုအသစ်တွေခြားထားလိုက်ချိန်မှာပဲ Brazil မှာယောဂါကူးစက်ခံရသူအရေအတွက်နေစံလိုလိုတိုးလာနေတယ်လို့အမေရိကန်မှာတော့ဒီယောဂါကြောင့်တည်ဆွမ်းရသူဟာပထမကမ္ဘာစစ်ကြီးအတွင်းတုန်းကထက်တောင်ပိုများနေတာဖြစ်ပါတယ်။တရုတ်မှာပြီးခဲ့တဲ့သတင်းပတ်ကစပြီးဘေကျင်းမြို့တော်မှာယောဂါကူးစက်ခံရတဲ့လူနာသစ်138ယောက်ရှိလာတာကြောင့်ပြည်ရင်းလေကြောင်းခီးစံအသွားအလာကိုဖျက်သိမ်းထားတယ်လို့လူချင်းခတ်ခွာခွာနေရမှာဖြစ်ပြီးတချို့ရက်ွက်တွေကိုသွားတဲ့အခါအပူချိန်တိုင်းနာနဲ့မှတ်ပုံတင်ဆစ်ဆီးတာတွေပါလုပ်နေပါတယ်။ဘရာဇီးမှာတော့အင်ကာနေက24နာရီအတွင်းနောက်ထပ်ယောဂအကူးဆက်ခံသူ3000ကျော်နေပါရှိလာနေတာကြောင့်အခုဆိုအကူးဆက်ခံသူက6သိန်းကျော်သွားပြီဖြစ်ပြီးအမေရိကန်ပြည်ရင်ဒုတိယအများဆုံးပါကမ္ဘာတဝန်းကိုဗစ် -19 ကာယောဂတိုက်ဖျက်ရေးအတွက်ဆက်လက်ကြိုးပမ်းနေချိန်မှာပဲဒီကာယောဂအရှိန်လျော့သွားစေမယ်မျှော်လင့်ချက်ရောင်ကြီးအစ်စ်တန်းလာတာတွေ့ရတယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကဗိုလ်တပူးနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်
There have been more than 435,000 deaths. America,
Africa, and Taiwan are the two countries where yoga has been practiced for more than 3,000 years. Cases are still rising. However, the government is trying to fight the situation. In this case, Britain's scientists have said that dexamethasone is a safe COVID-19 vaccine for the COVID-19 vaccine. တေဆုံးမှုနှုံးကိုရှော့ချနိုင်ကြောင်းစမ်းသပ်တွေ့ခဲ့ရတာကြောင့်အခုလို WHO အကြီးအကဲကပြောကြားလိုက်တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲကိုရိုနာဗိုင်းရပ်စ်ကာယောဂါကိုကာကွယ်နိုင်မဲ့ဆေးကိုကမ္ဘာနိုင်ငံအလုံးညီညီမျှမျှလန်းလန်းမှီစေရေးအတွက်နိုင်ငံတကာအတိုင်းဝန်ကလှုပ်ဆောင်ဖို့ EU ဥရောပသမဂ္ဂကပြောပါတယ်။ဇွန်လ25ရက်နေ့မှာကမ္ဘာလုံးဆိုင်ရာကာကွယ်ဆေးညီလာခံကျင်းပဖို့လေ EU ဥရောပကော်မရှင်အကြီးအကဲကပြောကြားခဲ့ပါတယ်။အမေရိကန်အစိုးရကဆီးရီးယားသမ္မတဘက်ရှာ-အယ်-အစဒ်နဲ့သူ့အစိုးရအဖွဲ့ပေါ်ပုံမတင်းကျပ်တဲ့ဖိအားပေးတဲ့အနေနဲ့အရေးယူတန်ခတ်မှုအသစ်တရက်ကိုထပ်ပြီးချမှတ်လိုက်တယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုကဗိုလ်တပ်ဖွဲ့နေမှာပြောပါတယ်။ဒီတန်ခတ်မှုမှာအစဒ်ရဲ့မိသားစုပြင်ဆီးရီးယားအစိုးရအရာရှိတွေနဲ့အစဒ်အစိုးရကိုအကူအညီပေးနေတဲ့အဖွဲ့အစည်းတွေကိုပါထည့်သွင်းထားတာဖြစ်ပါတယ်။ဒီဇင်ဘာလမှာအမေရိကန်လွှတ်တော်ကအတည်ပြုပေးခဲ့တဲ့ဆီးရီးယားအရသားတွေကိုအကောက်အွယ်ပေးတဲ့စီဇယ်ဥပဒေအရဆီးရီးယားအစိုးရအရာရှိတွေနဲ့စီးပွားရေးလုပ်ကင်တဲ့ကမ္ဘာပေါ်ကဘယ်သူ့ကိုမဆိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒဏ်ခတ်အရေးယူခွင့်ရှိနေတာပါအမေရိကန်နိုင်ငံခြားရေးဌာနနဲ့ဗန်ဒိုင်းဌာနတို့ကအခုလိုဆီးရီးယားပေါ်ဒဏ်ခတ်အရေးယူရတဲ့ပတ်သက်ပြီး တမရအင်ဗျူကကြီးညာချက်ထုတ်ပြန်ပြောဆိုရမှာစီးရီးယားပဋိပက္ခစတင်ခဲ့တဲ့2011ခုကစပြီးအာဏာရှင်အဆက်အစိုးရဟာစီးရီးယားပြည်သူတွေပေါ်မရေမတွက်နှံ့အောင်ရက်စက်မှုတွေကျူးလွန်ခဲ့ပြီးအခုချမှတ်လိုက်တဲ့ဒဏ်ခတ်မှုကနေအာဏာရှင်အဆက်အစိုးရဖွဲ့နဲ့လက်တွဲမလုပ်ကြဘူးပြတ်သားတဲ့သတင်းစကားပါလိုက်တာဖြစ်ကြောင်းဖော်ပြထားပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 8.33 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရဲမထွန်ပါ VOA American အသံရဲ့မနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံတွင် COVID-19 ရောဂါကူးစက်ပြန့်နှံ့မှုကိုတိုက်ဖျက်ရေးအတွက် American ပြည်ထောင်စုကဒေါ်လာ4သန်းထပ်ဆောင်းပေးမယ့်အကြောင်းရုပ်မြို့မှာရှိတဲ့ American တိုင်ဝမ်ကဇွန်လ19ရက်နေ့မှာကြေညာလိုက်ပါတယ်။အခုပေးရတဲ့ဒေါ်လာ4သန်းနဲ့ပါဆိုရင် February လကစလို့မြန်မာနိုင်ငံရဲ့ COVID-19 တိုက်ဖျက်ရေးလုပ်ငန်းစဉ်တွေအတွက် American ပြည်ထောင်စုရဲ့အထောက်ပံ့ကစုစုပေါင်းဒေါ်လာ13သန်းခွဲရှိသွားပြီဖြစ်ပါတယ်။ဒီထပ်ဆောင်းအကူအညီကို USAID American နိုင်ငံကဖွံ့ဖြိုးရေး Agency ရဲ့ဂျမိုင်းဆောင်ရှောက်မှုလက်လန်းပြီးရပုံငွေအစီအစဉ်ကတစဉ်မြန်မာပြည်သူတွေကိုပေးအပ်သွားမှာဖြစ်ကြောင်း American တိုင်ယုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့ COVID-19 တုံ့ပြန်တိုက်ဖျက်ရေးအတွက်ပေးအပ်တဲ့ American နိုင်ငံရဲ့အကူအညီဒေါ်လာ 3.5 သန်းဟာနိုင်ငံတော်ဝန်ကျမကြီးကဏ္ဍအတွက်ကျွန်တော်တို့ရဲ့ရေရှည်ပူးပေါင်းဆောင်ရွက်မှုကိုအားဖြည့်ပေးတာဖြစ်ပါတယ်။အခုအကူအညီဟာလွန်ခဲ့တဲ့အနှစ်20အတွင်းကျမကြီးကဏ္ဍအတွက်ပေးအပ်ခဲ့တဲ့ဒေါ်လာ 186 သန်းအပါအဝင်မြန်မာနိုင်ငံအတွက်ကာလရှည်ကြာအကူအညီပေးရမှုစုစုပေါင်း American Dollar 1.3 billion အပြင်နောက်ထပ်ပေးအပ်တာလည်းဖြစ်ပါတယ်လို့ American တန်ယုံယာယီတာဝန်ခံ George Sibley ကပြောပါတယ်ခင်ဗျာကုလသမဂ္ဂဒွေမွန်ဂျာအန်တိုနီယိုကူတာရက်စ်ရဲ့ကလေးသူငယ်များနဲ့လက်နက်ကင်ပဋိပက္ခများဆိုင်ရာ2020ခုနှစ်အစည်းအဝေးခန်းစာမှာမြန်မာစစ်တပ်ကိုကလေးစစ်သားစုဆောင်မှုတွေလုပ်တဲ့လက်နက်ကင်တပ်ဖွဲ့စည်းရုံးတွေကနေဖယ်ရှားလိုက်တာဟာအချိန်မတန်သေးတယ်လို့အန်ဒီရလည်းရှိနေတယ်လို့ Save the Children အဖွဲ့ကပြောပါတယ်မြန်မာစစ်တပ်အနေနဲ့ကလေးစစ်သားစုဆောင်မှုတွေရှိနေသလားဆိုတာကိုစစ်တပ်ကမှတ်သားစောင့်ကြည့်နေတာမရှိသလိုစုဆောင်ရပြီးတဲ့တပ်သားတွေကိုစစ်ဆေးမှုတွေတည်တည်ချာချာပြုလုပ်ဖို့နဲ့ပြစ်မှုကျူးလွန်သူတွေကိုဒီဇိုင်းမမအေးအေးအဖြစ်ပေးဖို့လိုနေတဲ့အကြောင်းအထောက်အထားတွေကဖော်ပြနေတယ်လို့ဆိုပါတယ်အခုလိုမြန်မာစစ်တပ်ကိုစီးရင်ကနေဖယ်ရှားဖို့ဆုံးဖြတ်ချက်ကကလစ်စတာစုဆောင်မှုတားဆီးနိုင်ရေးလုပ်ငန်းစဉ်တွေကိုအဟန္တာဖြစ်စေတယ်လို့လည်း Save the Children အဖွဲ့ကပြောပါရယ်ခင်ဗျာဟိမဝန္ဒတောင်တန်းအနောက်ပိုင်းကတရုတ်နဲ့အိန္ဒိယနယ်စပ်မှာနှစ်ဖက်တပ်ဖွဲ့တွေခိုက်ရန်ဖြစ်ပွားရကအိန္ဒိယစစ်သားအနည်းဆုံး20သေဆုံးခဲ့ရလို့ဆက်ဆံရေးတင်းမာနေတာကိုရှော့ချဖို့တရုတ်နဲ့အိန္ဒိယနိုင်ငံတို့သဘောတူညီခဲ့ကြပါတယ်ဗုဒ္ဓဟူးနေ့ကတရုတ်နဲ့အိန္ဒိယနိုင်ငံကြားရေးဝန်ကြီးနှစ်ဦးတယ်လီဖုန်းကတည်းကစီးရင်နိုင်ငံနယ်စပ်မှာတင်းမာမှုတွေရှော့ချဖို့ဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ်အခုလိုဝန်ကြီးနှစ်ဦးတယ်လီဖုန်းဆက်သွယ်စကားပြောချိန်မှာပဲအိန္ဒိယနိုင်ငံကနယ်စပ်ဒေသကိုတပ်တွေထပ်မံစီလုပ်ခဲ့တယ်လို့တရုတ်ဘက်ကလည်းတိဘက်ဒေသအတွင်းတင်ကားတွေနဲ့စစ်သားတွေကြီးအစ်စ်သုံးပြီးစစ်ရေးလက်ချက်မှုတွေလုပ်နေတာကိုနိုင်ငံပိုင် CCTV ရုပ်သံသတင်းဌာနကပြသခဲ့တယ်လို့လည်း AFP သတင်းကပြောပါရယ်အိန္ဒိယနိုင်ငံအနေနဲ့ခိုက်ရန်ဖြစ်ပွားမှုကိုတိတိကျကျစုံစမ်းအရေးယူပေးဖို့တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကတောင်းဆိုခဲ့ကြောင်းနဲ့တရုတ်နိုင်ငံရဲ့ပိုင်းနဲ့နယ်ပြည်ကိုကာကွယ်စောင့်ရှောက်လိုတဲ့စိတ်ဆန္ဒကိုရှော့မတွက်ဖို့ကိုလည်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါရယ်အိန္ဒိယနိုင်ငံရဲ့ဝန်ကြီးဆဗရမန်ယန်ဂျန်ရှန်ကာကတော့အိန္ဒိယနိုင်ငံရဲ့ကန့်ကွက်ချက်ကိုတရုတ်နိုင်ငံကိုအသိပေးခဲ့တယ်လို့ပြောပါရယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတော့အိန္ဒိယစစ်သားတွေအခုလိုအသက်သေဆုံးရတာအလားအသတ်မဖြစ်စေရဘူးလို့လည်းပြောပါရယ်
။ मैं देश को भरोसा दिलाना चाहता हूं हमारे जवानों का बलिदान व्यर्थ नहीं जाएगा
ကျွန်တော်တို့ရဲ့စစ်သားတွေအသက်ဆုံးလို့သွားရတာအလဟတ်တမဖြစ်စေရဘူးဆိုတာကိုတိုက်မိကိုကျွန်တော်အာမခံလိုပါတယ်။အိန္ဒိယနိုင်ငံရဲ့အချုပ်အခြာအာဏာနဲ့ဂုံသိက္ခာကိုကာကွယ်ဖို့ဘယ်သူကမှမတားဆီးနိုင်သလိုဒီပေါ်ယုံမားတန်တရားလည်းမရှိစေချင်ဘူးလို့ဝန်ကြီးချုပ်မော်ရီကပြောပါတယ်။ဖြစ်ပွားပုံနဲ့ပတ်သက်လို့နှစ်ဖက်ပြောဆိုမှုကကွဲပြားနေတာပါ။တရုတ်နိုင်ငံကအိန္ဒိယစစ်သားတွေကနေဆက်ကိုဖျက်ချော်ခဲ့တာလို့ပြောသလိုအိန္ဒိယနိုင်ငံဘက်ကလည်းတရုတ်နိုင်ငံကအိန္ဒိယပိုင်းနဲ့တဲအဆောက်အဦဆောက်တာကြောင်းလို့ဆိုပါရယ်ကုလသမဂ္ဂကတော့တစ်ပတ်စလုံးအတက်နိုင်ဆုံးချုပ်တီးကြဖို့ကိုတိုက်တွန်းထားပါရယ်ခင်ဗျအင်ဒိုနီးရှားနိုင်ငံမှာမနေ့ဗုဒ္ဓဟူးနေ့ကတရက်တဲကိုရိုနာဗိုင်းရပ်စ်ကူးစက်သူ1031ယောက်ရှိတဲ့အတွက်ကူးစက်သူစုစုပေါင်း41,000ကျော်ရှိသွားခဲ့ပြီးကူးစက်မှုနှုန်းစင်ကာပူနိုင်ငံကိုကျော်လွန်သွားခဲ့တာကြောင့်အရှိတောင်အရှဒေသမှာဗိုင်းရပ်စ်ကူးစက်မှုအများဆုံးနိုင်ငံဖြစ်လာခဲ့ပါရယ် virus ကြောင့်သေဆုံးသူလည်းမနေ့က45ရောက်ရှိခဲ့ပြီးသေဆုံးသူစုစုပေါင်း2286ရောက်ရှိသွားပြီဖြစ်လို့အရှေ့အာရှဒေသမှာအင်ဒိုနီးရှားနိုင်ငံဟာတရုတ်နိုင်ငံကလွှဲရင် virus ကြောင့်အသေအပြောက်အများဆုံးရှိတဲ့နိုင်ငံလည်းဖြစ်လာပါဗျ။နိုင်ငံရဲ့မြို့တော်ဂျကာတာမြို့နဲ့တခြားမြို့တွေမှာကာယရောဂါကြောင့်ကျဆင်းနေတဲ့စီးပွားရေးပြန်ပြေးနလန်ထူလာဖို့အရေးအာဏာပိုင်တွေကအသွာအလာကန့်သတ်ထားတာတွေကိုဖြေလျှော့ပေးလိုက်သလိုရောဂါပိုးစစ်ဆေးမှုတွေကိုလည်းပိုတိုးလှုပ်လာတဲ့အတွက်ဒီတစ်ပတ်အတွင်းကိုယ်စက်မှုနှောင်မှုလို့များပြားလာတာလည်းဖြစ်ပါတယ်။ COVID-19 ကြောင့်ဒုတိယကမ္ဘာစစ်နောက်ပိုင်းကာလအရှည်ကြာဆုံးရပ်နားထားခဲ့ရတဲ့အင်္ဂလန်ပရီးမီးယားလိဂ်ပြိုင်ပွဲတွေဇွန်လ19ရက်နေ့ဗုဒ္ဓဟူးနေ့မှာပြန်လည်စတင်နေပြီဖြစ်ပါတယ်။ COVID-19 ကြောင့်ရပ်ပေါင်းတရာရပ်နားခဲ့ပြီးတဲ့နောက်ပထမဆုံးကစားတဲ့ပွဲကတော့ Aston Villa နဲ့ Sheffield United တို့ရဲ့ပွဲပဲဖြစ်ပါတယ်။ Aston Villa ကွင်း Villa Park မှာပြည်သက်မရှိပဲကစားခဲ့တာဖြစ်ပြီးမကစားခင်မှာကွင်းထဲရှိတဲ့လူအလုံးကကာယရောဂါကြောင့်သေဆုံးခဲ့ရတဲ့သူတွေအတွက်တစ်မိနစ်ကြာငြိမ်သက်ဆုတောင်းခဲ့ကြပါတယ်။ဒါပြင်ကစားသမားတွေကပွဲမစခင်မှာအားလုံးဒူးထောက်ပြီး American မှာရဲလက်ထဲသေဆုံးခဲ့ရတဲ့လူမဲမျိုးသား George Floyd ကိုဂုဏ်ပြုခဲ့ကြပါတယ်။ကစားချင်းပထမပိုင်းမှာ Aston Villa ကိုသမား Origin Island လက်ထဲဖတ်မိထားတဲ့ဘောလုံးနဲ့ဂိုးစီးကျော်သွားခဲ့ပေမဲ့ဒန်လူကြီးကဂိုးမပေးတာကြောင့် Sheffield United အတွက်တကူးနှင်နာခဲ့ရပါတယ်။ပွဲပြီးချိန်မှာတော့တစ်ဖက်ဂိုးမရှိသေးရကြခဲ့ပါတယ်။ပရီးမီးယားလိဂ်နဲ့အပြိုင် Serie A ပွဲတွေလည်းဇွန်လ20ရက်နေ့မှာစတင်ကစားတော့မှာဖြစ်ပါတယ်ခင်ဗျာ။တဒပရီနဲ့မန္တလေးနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းပေါ်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။မင်္ဂလာပါ။အမေရိကန်ပြည်ထောင်စုမှာလူမဲအမျိုးသား George Floyd ရဲလက်ထဲသေဆုံးသွားရပြီးတဲ့နောက်ပိုင်းနိုင်ငံတော်ဝန်ဆန္ဒပြပွဲတွေပေါ်ပေါက်လာခဲ့ပြီးအမေရိကန်အစိုးရအနေနဲ့ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးလှုပ်ဆောင်လာရပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကလည်းသမ္မတဒေါ်နယ်ထရန့်ဟာရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးအတွက်အမိန့်တရထုတ်ပြန်ခဲ့ပြီးတော့ဒီနေ့ဗိုလ်တမူးနေ့မှာတော့အမေရိကန်အထက်လွှတ်တော် Republican အမတ်တွေဥဆောင်ပြီးတော့ရေးဆွဲခဲ့တဲ့ဥပဒေမူကြမ်းကိုထုတ်ပြန်ခဲ့ပါတယ်။ဒီဥပဒေမူကြမ်းနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေတွေကို VOA မြန်မာပိုင်း Editor ဦးကျော်စံတာကိုကျွန်တော်ငိမ့်ချန်ကဆက်သွယ်မေးမြန်းထားပါတယ်။အင်္ဂါရီအဲ့ဒီတော့ Republican အမတ်တွေဥဆောင်ရေးဆွဲခဲ့တဲ့ဥပဒေမူကြမ်းကို Democrat အမတ်တွေကချက်ချင်းတုံ့ပြန်ဝေဖန်ခဲ့ပါတယ်။အဲ့တော့ဒီဥပဒေမှာသူတို့အောက်လွှတ်တော်ကတင်သွင်းခဲ့တဲ့ဥပဒေနဲ့ဘာတွေများကွာခြားပါသလဲအင်ကေ
။ Okay ဒီနေ့ဘူရူနေမနက်ကတင်သွင်းတဲ့အထက်လွှတ်တော်ဆိုင်ရာဒီ Republican အမတ် Tim Scott သူကလူမဲ့အမျိုးသားပေါ့လေ။အဲ့ဒီကဥဆောင်ပြီးတော့ရေးဆွဲတဲ့ဥပဒေကြမ်းလို့ဆိုပါတယ်။အဓိကအဖြစ်ကတော့သူတို့လည်းပဲရဲပြုပြင်ရေးပါပဲ။ဒီကဖေးစိတ်ပေါ်ချမှုတစ်ခုကိုနမူနာပြောမယ်ဆိုချုပ်ခိုးလို့ခေါ်တဲ့11ညပြီဖန်တဲ့ကိစ္စအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အောက်လွှတ်တော်ဒီမိုကရက်တွေကတော့ဒီကိစ္စကိုလုံးဝအုပ်စုံတမ်းပြစ်ပင်ပြလိုက်မယ်လို့ဆိုရယ်အထက်လွှတ်တော်ကတော့လွတ်မလွတ်မဆောင်သာလိုအပ်တဲ့အခါသုံးရင်းပြစ်မယ်ဆိုတော့အဲ့ဒီလိုပဲပေါ့ကျန်တဲ့ဟာမှလည်းရဲရဲလွတ်ရဲကိုဟိုဘက်ကအတင်းကျပ်တမ်းပြစ်လိုက်ခြင်းနဲ့သူတို့ပြောတဲ့အတိုင်းမလွတ်မလိုက်နိုင်ဘူးဆိုလို့ရှိရင်ဒါဘဟုကပြနေရဲ့ငွေကြေးကို budget ကိုဖြတ်တောက်မယ်ဆိုရင်အထိလုပ်တယ်ဒီဘက်ကတော့အဲ့လိုမလုပ်ဘူးဒီဘက်ကအယူဆကတော့သူတို့ရဲ့ဥပဒေကြမ်းဟာတဲ့ Mr. Tim Scott ကပြောတော့တာက law enforcement ကိုလည်းခေါ်ရတဲ့ဖွဲ့ရင်းနဲ့ black community အဲ့အသွေးရောင်ရှိတဲ့လူမှုအတိုင်းဝန်းတွေကြားမှာပတ်မှုလုပ်ပေးမဲ့ bridge တာဖြစ်ပါတယ်ဆိုတဲ့ဘုံမျိုးပြောပါတယ်ဆိုတော့နှစ်ဖက်လုံးဟာဒီဒီဒါမဲ့ရဲတပ်ဖွဲ့ပြုပြင်ရေးကိုလုပ်ကြတာပါပဲအပြင်းထန်ကွာလှတယ်လို့တော့မဟုတ်ဘူးပေါ့ဗျာဒီဟာကတော့ကျွန်တော်သဘောကိုကျွန်တော်သုံးသပ်ချက်ကိုပြောရင်တော့ဒါမဲ့ကပ်ပြီးရောလို့တာသူကပုံကောင်ငါ့ပုံကောင်ဆိုတာမျိုးလုပ်နေကြတဲ့သဘောလို့တွေးရပါတယ
်ဟုတ်ကဲ့ပါအဲ့ဒီတော့လေအမေရိကန်မှာဥပဒေတစ်ခုဖြစ်လာဖို့ဆိုတာအထက်လွှတ်တော်နဲ့အောက်လွှတ်တော်နဲ့ညှိနှိုင်းပြီးသဘောတူညီချက်ရမှာဥပဒေဆိုတာဖြစ်လာနိုင်တာမျိုးမလားအဲ့ဒီတော့သူတို့ဘလို့ဆက်လုပ်ကြဖို့ရှိမလဲခင်ဗျာ
နဖက်လုံးကတော့နောက်ပတ်အထူးသဖြင့်ဗုဒ္ဓဟူးနေ့မှာတင်သွင်းမယ်ထင်တယ်သူက floor through it ထက်လွှတ်တော်ကဆိုလဲထက်လွှတ်တော်တစ်ခုလုံးရဲ့အဆုံးချက်ကိုသူတို့ခံယူမယ်ဒီဟာကိုမဲ့ပေးမယ်သူတို့က pass လုပ်မှာပဲအထက်လွှတ်တော်မှာ Republican ရှိရအောင်ထွန်းရင်းလောက်မယ်အောက်လွှတ်တော်ကလည်းပဲသူတို့စီကအဲ့လိုနောက်ပတ်မှာပဲသူတို့ဥပဒေကိုအောက်လွှတ်တော်မှာ pass လုပ်နေတယ်ဆိုတော့အဲ့ဒီနှစ်ခု pass လုပ်ပြီးတဲ့အခါမှာတော့သူတို့ညှိစီရတယ်စောစောကလိုအသေးစိတ်တွေတော့ညှိရမှာပေါ့နှစ်ဖက်လုံးကတော့ရတောက်ဖက်ကိုပြုပြင်စီရင်လည်းပြည်သူလူထုကသူတို့လက်ခံလာအောင်ဖြစ်လာစီရင်တာကြီးပဲဆိုတော့ဒီဟာကိုအစည်းအဝေးညှိတဲ့အခါမှာနိုင်ငံရေးအဖြစ်သူသာကိုစားပေါ့လေခုရွေးကောက်ပွဲလည်းနှီးလာပြီဆိုတော့နိုင်ငံရေးအဖြစ်ငါတို့လောက်တာစားသွားတယ်ကောင်းသွားတယ်ဆွဲဟာမျိုးလဲလူချင်းနေကြတဲ့သဘောကြပါတယ်ဆိုတော့ဒီရွေးကောက်ပွဲမတိုင်ခင်တော့တော်တော်လေးခက်ရခက်စွညှိနှိုင်းကြလိမ့်မယ်ညှိနှိုင်းလို့ရပါမလားဆိုတော့မေးခွန်းထုတ်စီရပါဘူးညာ
ဟုတ်ကဲ့ပါအခုလိုနိုင်ငံရေးအခြေအနေပေါ့နော်ရွေးကောက်ပွဲလည်းရှိနေတယ်ဆိုတော့အဲ့ဒါနဲ့ဆက်ဆက်ပြီးတော့အခုတလောမှာပေါ့နော်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပုံပီယိုနဲ့တရုတ်ဆိုရတာဝန်ရှိသူတွေတွေ့ဆုံမှုရှိတယ်လို့ကြားပါတယ်အင်ကယ်ကိုရိုနာအရေးဟောင်ကောင်အရေးမှာတရုတ်ကိုတင်းတင်းမာမာပြောဆိုထားတာတွေရှိတယ်ဆိုတော့လေဒီကိစ္စကဘလောက်များအရေးပါပါတယ်လဲခင်ဗျာ
အဲ့တဲ့ဒီပါရကိစ္စပါတာနိုင်ငံတကာဆက်ဆံရေးအနေနဲ့ကြည့်ရင်လည်းပဲဆိုတော့ကိုရိုနာကိစ္စတယောက်တယောက်ပြန်လာဖြစ်တင်တာအပြင်ဟောင်ကောင်ကိစ္စဆိုရင်ဟောင်ကောင်မှာရရှိနေတဲ့ဒီမိုကရေစီအခွင့်အရေးတွေကိုတရုတ်ကလုံအောင်ပိတ်ပင်တဲ့သဘောလုပ်လာတဲ့ကြောင့်အမေရိကန်ကသူတို့ဟောင်ကောင်အတွက်ခွင့်ပြုထားတဲ့အထူးကုန်သွယ်မှုအခွင့်အရေးကိုရုပ်သိမ်းရမယ့်ဆိုတာအရေးကြီးညှိရပါလိမ့်မယ်ထို့သူတောင်ပြုတ်ပင်တဲ့ကိစ္စတွေကလည်းအများကြီးရှိနေပါတယ်ပိုပြီးအရေးကြီးတာတရုတ်နဲ့ဆက်ဆံရေးမှာသူအစာစီးရတယ်ဆိုတာဟာသူရဲ့ရွေးကောက်ပွဲနိုင်ဖို့အတွက်အရေးကြီးတဲ့ issue တစ်ခုဖြစ်နေပါတယ်တေကိုငါတို့စီးပွားရေးအဖြစ်အစားစီးရမှတဲ့တေရဲ့နိုင်ကျင်နေတဲ့စီးပွားရေးကဘယ်လိုတွန်းလှန်နိုင်ခဲ့တဲ့ဘယ်လိုကင်တွယ်နိုင်ခဲ့ဆိုတာဒေါ်နယ်ထရန့်နဲ့ပြတ်သားဖို့အရေးကြီးလိုအပ်နေမယ်ထင်ပါတယ်ဒါသူအတွက်ရွေးကောက်ပွဲအတွက်အဓိကမဲဆွယ်မဲ့အကြောင်းချက်တစ်ခုဖြစ်နေသူတို့ယူဆထားရရှိပါတယ်ဒါကြောင့်ဒီကိစ္စဟာတကယ်တမ်းသူတို့အချင်းချင်းသဘောတူညီမှုရဖြစ်စေပေါ်တယ်နားလည်မှုတစုံပြားရဖို့ဆိုရင်လည်းပဲကျိုးဝက်သဘောတူညီမှုပဲဖြစ်နေမှာဒါကြောင့်လည်းပဲဒီပြေဆိုမှုတော့သူတို့တိုင်ဝင်ထုတ်ပြန်တာမတွေ့ရပါဘူးခင်ဗျာအဲ့ဒါတော်တော်အရေးကြီးတဲ့ပွဲဖြစ်ပါတယ်ဒါညှိရမယ်ဒီဘက်ကလည်းပဲဒါအနိုင်ရရဲဆိုတာလည်းပဲလူလူသိအောင်ပြသဖို့လိုပါလိမ့်မယ်တော်နာချွန်ပါခင
်ဟုတ်ကဲ့ပါအငယ်အခုလိုသုံးသပ်ပေးခဲ့တဲ့အတွက်အန်တီတာဦးကျော်စံတာကိုကျေးဇူးတင်ပါတယ
် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကျွန်မဆုမြတ်မော်မှာဗြိတိန်နိုင်ငံ Oxford တက္ကသိုလ်သုတေသီအဖွဲ့ကကိုဗစ်နူနာတချို့ကိုစမ်းသပ်ကူတာခဲ့တာမှရလကောင်းတွေတွေ့ရှိခဲ့တဲ့ဒက်ဆာမက်သဆုံးဆေးဟာမြန်မာနိုင်ငံမှာအလွယ်တကူဝယ်ယူနိုင်တာကြောင့်လွယ်လွယ်တောက်ကြမှာစိုးရိမ်နေလို့ဗြိတိန်ကဝါရင်ဆရာဝန်ကြီးတယောက်ကတတိပေးလိုက်ပါတယ်အသက်ရှူဆက်တတ်ထားရတဲ့ကိုဗစ်လူနာတချို့နဲ့အောက်ဆီဂျင်ပိုက်တတ်ထားရတဲ့ကိုဗစ်လူနာတချို့ကိုဒက်ဆာမက်သဆုံးဆေးပေးခဲ့တာမှအခြေအနေပြန်ကောင်းလာတာကိုသုတေသီတွေတွေ့ရှိခဲ့တာပါဒါကြောင့်ဒီဆေးရဲ့အာဒီတင်နဲ့ဘေးထွက်ဆိုးကျိုးတွေအကြောင်းကိုဗြိတိန်နိုင်ငံလန်ဒန်မြို့မှာလူထုကျန်းမာရေးဆိုင်ရာအထွေအကျုံအနှစ်30ကျော်ရှိခဲ့တဲ့အငိမ့်စားဆရာဝန်ကြီးဒေါက်တာကိုကိုကိုမေးမြန်းထားပါတယ်
။ဒက်ဆာမက်သဆုံးကတော့သူကကော်တီကိုစတီရိုက်ပေါ့လေ။လောလောကူကူရနိုင်တဲ့ဆေးတစ်မျိုးပါ။သူ့ရဲ့အဓိကအာဒီတင်ကဘာလဲဆိုတော့အယောင်ကိုင်းကြီးကြစီတဲ့တတိပါ။အဲ့ Anti Inflammatory Effect ကြတော့ဒါတွေကိုပဲမတော့နေဆိုတော့ဟာလား arthritis အယိုးနာနာရာတို့အဆင့်နာရာတို့မှာဟာလားအရာအကိုင်းကြောက်စီတဲ့ဆေးတွေနဲ့ first line treatment နဲ့မရတဲ့သူတွေအတွက်ကိုဒီ steroid တွေကိုသုံးကြတာပေါ့ခင်ဗျ။နော်အဲ့တော့ဒီ steroid က first stage မဟုတ် second stage မှာသုံးကြတဲ့ဆေးမျိုးဖြစ်ပါတယ
်။ဟုတ်ဆရာအဲ့တော့ covid လူနာတွေကိုဒီဆေးပေးလိုက်တဲ့အတွက်ကြောင့်မလို့ဒီသူတို့ရဲ့အသက်ရှူလမ်းကြောင်းတွေမှာရောင်ရမ်းနေတာတွေကကျသွားတယ်အဲ့ဒါကြောင့်မလို့သူတို့အခြေအနေပြန်ကောင်းလာတာလားဆရာ
။အဲ့ဒါဟုတ်ပါတယ်။အဲ့ဒီအယောင်ကျသွားတဲ့ cause မျိုးပါအင်္ဂလန်ဘာပေါ်လေ UK မှာစတော့မန်တိုဖဆေးရုံမှာ55နှစ်အရွယ်ရှိတဲ့အမျိုးသမီးတူဟာနော်ဟို ICU ပေါ်လေ intensive care unit ထဲမှာရောက်နေပြီးတော့ ventilator ပေါ်မှာအသက်ကိုလွတ်နေရတဲ့အချိန်မှာသူတို့ကဒီသူ့ရဲ့အဆုတ်ကလည်းယောဂပိုးကြောင့်မူရောင်ကိုင်းနေတယ်အဲအခအကြည့်ချွဲနေတဲ့ခါရပြည့်ညံ့နေတာကိုတွေ့ရတဲ့အခါမှာနောက်ဆုံးအနေနဲ့သူတို့ဒေါက်တာဆမစ်သုံးကိုသုံးမယ်ဆိုပြီးတော့စမ်းသုံးကြည့်မယ်ဆိုပြီးတော့သူ့ရဲ့ယောက်ျားကိုတခါခွင်တောင်းပြီးတော့သူတို့သုံးလိုက်တဲ့အချိန်မှာဒီမျိုးသမီးက12ရက်နေတဲ့ခါမှာပြန်ကောင်းလာတယ်ဆိုတော့တွေ့လိုက်ရတယ်အဲ့ဒါကြောင့်မို့ဒေါက်တာဆမစ်သုံးကဒီအယောင်ကိုင်းကြီးကိုပျောက်စေတဲ့ဆေးတွေမှာကိုရိုနာဗိုင်းရပ်စ်အင်ဖက်ရှင်မှာထိရောက်တယ်ဆိုပြီးတော့ဖြစ်လာတဲ့သတင်းပ
ါနောက်တစ်ခုကဒီဒေါက်တာဆမစ်သုံးဆေးကစတီရိုက်ဆေးတစ်မျိုးဖြစ်ပါတယ်ဆိုတော့သူ့ရဲ့ဘေးထွက်ဆိုးကျိုးတွေကရောဘာတွေရှိပါလဲရှင
့်ဘေးထွက်ဆိုးကျိုးတွေပြောရမယ်ဆိုလို့ရှင့်တခါတည်းဒီဆေးကြောင့်မို့ immunity ကိုကျစေတတ်တယ်ဒီဆေးရောဂါတောက်လိုက်တယ်ရှင့်အဲဒီ immunity ကျသွားလို့ရှိရင် immune system ကထိခိုက်လာတဲ့အခါမှာယောဂပိုးတွေကပိုပြီးတော့ဖြစ်စေနိုင်တယ်အသေးရောင်ယောဂါတို့ leaving ကြီးယောဂါတို့ osteoporosis အယိုးပြော့တဲ့ယောဂါတို့တော့သူကမလိုအပ်ဖက်နဲ့သုံးတဲ့အခါမှာဖြစ်စေတယ်အဲ့တော့ဒီ C-rate ကိုသုံးမယ်ဆိုရင်လိုအပ်တည်ပြီးပြီးမသုံးသင့်ပါဘူးအမြဲသုံးလို့မရပါဘူး
။နောက်မြန်မာနိုင်ငံအပါဝင်ပေါ့နော်ဒီဖွံ့ဖြိုးဆဲနိုင်ငံတွေမှာဈေးသက်သက်တာတာနဲ့ရနိုင်တဲ့ဆေးမျိုးဖြစ်ပါတယ်ဒီ dexamethasone ဆိုတဲ့ဆေးကအဲ့တကယ်သာဒါ COVID လူနာတွေကိုကုလို့ထိရောက်မှုရှိမယ်ဆိုလို့ရှင်ဒါဆရာဝန်တွေအတွက်အားတက်စရာဖြစ်တယ်လို့ဆရာမြန်မာလာရှင့
်ဆရာဝန်တွေအတွက်အားတက်စရာဖြစ်ပါတယ်ဆရာဝန်တွေဆိုတာကဆေးတွေကိုသူတို့ကအမြဲတမ်းထိတွေ့နေတဲ့ဆရာဝန်တွေဆိုတော့ဒီဘယ်လိုယောဂဘယ်လိုလူနာမျိုးမှာဒီဆေးသုံးရမယ်ဆိုတာဆရာဝန်တွေကသိကြပါတယ်အဲဆရာအနေနဲ့စိတ်ပူတာကတော့ဟာလာဟိုတလောက တခါတည်းစပိခါစာကိုရိုနာဗိုင်းရပ်စ်ပိခါစာကဟိုက်ဒရိုဆီကလိုရကွင်းဟာကောင်းနေဆိုတော့ဖြစ်လာတဲ့ချိန်မှာလူတွေကဟိုက်ဒရိုဆီကလိုရကွင်းရန်ကုန်မှာတခါတည်းဆေးလက်မှတ်မလို့ပဲနဲ့ဝယ်လိုက်တာဘယ်ဆေးဆိုင်မှမရှိတော့ဘူးဖြစ်သွားတယ်နော်အဲ့တော့ဒက်ဆာမက်သဇုံဆိုတဲ့စကားလေးထွက်လာတဲ့အတွက်ဒက်ဆာမက်သဇုံတွေမြန်လိုက်ဝယ်ပြီးတော့တောက်ချင်တဲ့တောက်နေရရင်ဒုက္ခရောက်ကုန်တော့မယ်ဆိုတာဒီသူတွေဘေးထွက်ဆိုးကျိုးတွေကိုလူတွေသိစေချင်ပါတယ်ဒါတွေဟာဆရာဝန်တွေသုံးနေသေးပါဆရာဝန်တွေကလိုအပ်တဲ့လူနာမှာအသက်ကျတဲ့ဆေးအနေနဲ့သုံးနေဟာပါဆိုတာသိစေချင်ပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်မဖြစ်လာတဲ့ဟာပါ life saving အတွက်ဒီ dexamethasone ကြောင့်မအသက်ပြန်ရှင်လာတော့မယ်ဆိုတာကိုသိလျက်ရတဲ့ဝန်စာမိပါတယ်အဲ့ဒါကတော့ကောင်းတဲ့ဘက်ကပေါ့လေဆိုးတဲ့ဘက်ကခုနပြောသလိုပေါ့လေဒီဆရာဝန်ဆေးလက်မှတ်မလိုဘဲနဲ့ဝယ်ကြတဲ့နိုင်ငံတွေမှာဝယ်လို့ရတဲ့နိုင်ငံတွေမှာဆိုလို့ရှိရင်လူတွေကမတိပဲနဲ့ဝယ်ပြီးတုံးနေကြပါဘူးစိတ်ပူတာပါအဲ့ဒီအတွက်ကြောင့်မို့တခါတည်းသူရဲ့ဆိုးဘေးထွက်ဆိုးကျိုးတွေကြောင့်မို့လူတွေဒုက္ခရောက်တာပါဘူးပဲသတိပေးကြပါလေလို့
ဗြိတိန်နိုင်ငံလန်ဒန်မြို့မှာလူမှုကျန်းမာရေးဆိုင်ရာအထွေအကျော်အနှစ်30ကျော်ရှိခဲ့တဲ့အငိမ့်စားဆရာဝန်ကြီးဒေါက်တာကိုကိုကိုမေးမြန်းခဲ့တာဖြစ်ပါတယ်ရှင်ကျွန်မဆုမြတ်မော်ပ
ါကိုရိုနာဗိုင်းရပ်စ်စတင်ပြန့်နှံ့ရာတရုတ်နိုင်ငံမှာအလုပ်လက်မဲ့နှုန်းကြီးထွားနေဆဲဖြစ်ပြီးဝယ်ယူစားသုံးမှုပြန်လည်မြင့်တက်လာဖို့လူတွေငွေပိုသုံးလာဖို့စူးစမ်းနေကြရတဲ့အကြောင်း AP သတင်းဆောင်ပါတစ်ပုဒ်ကိုပြပြပါမယ်။ကျမသင်္ကီထိုက်ပါ။တရုတ်နိုင်ငံဟီဘေးပြည်နယ်ကနေမြို့တော်ဘေကျင်းကိုပြီးခဲ့တဲ့နှစ်အောက်တိုဘာလကပျောက်ရွှင်လာတဲ့တီယန်ဇန်ဟွာတယောက်ပုံနှိပ်တိုက်မှာအယောင်ဝန်တန်းအလုပ်ရထားတာပါ။ဒါပေမဲ့လည်းကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုတွေဖြစ်လာတော့ကုမ္ပဏီပိတ်သွားလို့သူလည်းအလုပ်ပြုတ်ခဲ့ပါတယ်။အခုတော့ပီ60ပတ်လေအခန်းလေးတစ်ခုမှာနေပြီးတရုတ်ကိုဒေါ်လာ20ကျော်ကနေ40ကျော်လောက်ရှိတဲ့တရုတ်ယွမ်ငွေ150ကနေ300လောက်သာရတဲ့အလုတ်ကလေးတွေရဖို့အလုတ်သမားစုရက်ကိုတွားပြီးရှာရပါတယ
်其实说说实话就是都是现在的话就是能吃上饭
အခုတော့မတိရဘဲကံကောင်းလာပြီလို့ကိုကိုကိုကျဉ်းနေနေပါတယ်ခပီးချင်းမဖြစ်ခင်တုန်းကဆိုရင်အလုတ်တစ်ခုတစ်ပြိုင်တည်းလောက်ပါတယ်အခုတော့အလုပ်တစ်ခုရဖို့တော့မလွယ်ပါဘူး။ငပ်ပြတ်တော့မယ့်အခြေအနေဖြစ်နေပါတယ်
။မြို့တော်ဘေကျင်းရဲ့တောင်ပိုင်းကမြို့ငယ်လေးမာကျူးချောင်မှာတီယန်တို့လိုရွှေပြောင်းအလုပ်သမားတသိန်းကျော်နေထိုင်နေတာပါ။အလုပ်သမားဝန်ဆောင်မှုလုပ်ငန်းတွေပြန်လည်ဖွင့်ကွင်မရသေးတာကြောင့်အလုပ်သမားတွေကလမ်းပေါ်ကဆုရက်ကိုသွားပြီးလာငှားမဲ့သူကိုနာယီနဲ့ချီစောင့်ရပါတယ
်။就是给150块钱都争来争去，可见这个活是多么的。
တရက်ကို150လောက်ရမယ်အလုပ်တစ်ခုရဖို့အချင်းချင်းလူရဲ့ရံဖြစ်ကြရပါတယ်အလုပ်တစ်ခုရဖို့ဘလောက်ခက်တယ်လဲအလုပ်ကလည်းမြေမြတ်ဆဆမရှိဘူးဆိုတာတွေ့ရမှာပါ150လောက်ရဖို့အတွက်ကိုစက်လို့ရလုပ်ငန်းခွင်ထဲမှာနေဖူးတဲ့စေတန်ကြီးကနေ17နိုင်လောက်အလုပ်လုပ်ဖို့လဲကျွန်တော်တို့အနေနဲ့လုပ်မှာပ
ါဘန်ဒါရေးဈေးကွက်ဆိုင်ရာသုံးသက်တဲ့ Fitch Ratings ရဲ့ခန့်မှန်းချက်အရတော့တရုတ်နိုင်ငံရဲ့မြို့ပြတွေကလုပ်သား442တန်းရဲ့30ရာခိုင်နှုန်းတန်း130ကျော်သောလုပ်သားတွေဟာအလုပ်လက်မဲ့ဖြစ်နေတယ်။အ ਨੇ ဆုံးတော့လက်တလောရာကြီးအလုပ်အကိုင်ဆုံးရှုံးထားတယ်လို့ဖော်ပြထားပါတယ်။ Rushi Finance Institute ရဲ့စီးပွားရေးဆိုင်ရာအကြီးအကဲဇူဇန်ရှန်းကတော့ရှေ့လျှောက်မရေရာမတေးချာမှုတွေအတွက်တရုတ်အစိုးရဘက်ကလည်းပြည်တွင်းအသတင်းထုတ်လွှင့်မှု GDP ဖွံ့ဖြိုးမှုရည်မှန်းချက်ကိုရှော့ချသတ်မှတ်မယ်လို့ယူဆထားပါတယ်။
可能我估计是比如说2-3或者3-5这样一个水平。
悠悠大大ပြောရမယ်ဆိုရင်တော့ဒီနှစ်ရဲ့စီးပွားရေးအခြေအနေကအရင်ကတခါမှမကြုံဘူးတဲ့အခြေအနေမျိုးပါတဲ့ရှေ့လျှောက်မရေရာမတေချာမှုတွေအများကြီးဖြစ်ပြီးဒါကြောင့်လဲ GDP ဖွံ့ဖြိုးမှုကိုပိုပြီးတိုးတာဆုတ်တာအခြေအနေမျိုးလောက်ရည်မှန်းချက်ထားပါလိမ့်မယ်လို့ပြောသွားတာပါအလို့ဆုံးရှုံးထားသူတွေဒါမှမဟုတ်လဲအလုတ်ဆုံးရှုံးသွားနိုင်တယ်လို့စိုးရိမ်နေကြတဲ့တန်းနဲ့ချီတဲ့စားသုံးသူတွေပြန်ပြီးဝယ်ယူသုံးဆွဲလာစေရေးဆွဲဆောင်နိုင်ဖို့ကတော့တရုတ်အာဏာရကွန်မြူနစ်ပါတီရဲ့အဆုံးစွန်ရည်မှန်းချက်ဖြစ်ပါတယ်။ဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့တွေဘက်ကလည်းဈေးဝယ်စင်တာကြီးတွေနဲ့စားတောက်ဆိုင်တွေမှာဝယ်ယူစားသုံးသူတွေပြန်ရလာစေရေးအထူးဈေးနှုန်းလျှော့ချမှုတွေနဲ့ဆွဲဆောင်နေပါတယ်။ဒါပေမဲ့လို့လေတရုတ်နိုင်ငံမှာပြီးခဲ့တဲ့ AB လကဝယ်ယူသုံးဆဲမှုဟာဆိုရင်ပြီးခဲ့တဲ့နှစ်နဲ့နှိုင်းရှင်ချက်အရ 9.5 ဂိုင်နှုန်းရော့ချခဲ့ပါတယ်။ဒ တစ်ချိန်တည်းမှာပဲထုတ်လုပ်မှုက 3.9 ဂိုင်နှုန်းတိုးလာတယ်လို့ AP ကဖော်ပြပါတယ်ရှင်ကျွန်မတင်ကြီးထိုက်ပါ
ဆိုလာ20ရက်နေ့စနေနေ့ဟာစကူနေမြောက်ကမ္ဘာဒုက္ခသည်များဆိုင်ရာနေ့ဖြစ်ပါတယ်။နှစ်စဉ်ကျင်းပတဲ့ဒီအထိမ့်မဲ့နေ့မှာဒုက္ခသည်ဘဝကနေအောင်မြင်မှုရရှိလာသူတွေကိုချီးကျူးထောက်ပံ့ပြုကြသလိုဒုက္ခသည်တွေရဲ့ဘဝကိုလူတွေပိုပြီးသိမြင်နားလည်နိုင်ရင်းနဲ့ငွေကြေးအကူအညီတွေရရှိရေးကိုလည်းလှုံ့ဆော်ပေးပါတယ်။ Arash Abara Sari တရိပ်ပို့ထားတာကိုပြောပြပါမယ်။စီးရီးယားဒုက္ခသည်အမဟာမက်ဒ်အယ်ဂါလာဖ်ဟာစစ်ပြီးနောက်နေတဲ့သူ့နိုင်ငံကနေထွက်ပြေးလာပြီးဂျာမနီမှာဘဝသစ်ဆက်တင်နေသူဖြစ်ပါတယ်။သွေးကြီးနဲ့တဲ့ဘုံတံတွေရဲ့အဝေးတရားမှာယထာမောင်းသမားအဖြစ်သူ့အတွေးအိမ်ဘက်ကိုကောင်းထည်ဖော်နေသူလည်းဖြစ်ပါတယ
်။ Und ich bin so einer der
ကျွန်တော်ကကိုယ့်အလုပ်ကိုကောင်းကောင်းလုပ်ပြီးတိုးတက်အောင်လုပ်တတ်သူပါလို့ပြောပါတယ်။အိုးအင်းစံကွာထွက်ပြေးခဲ့ရသူလူပေါင်းတသန်းတည်းကကမ္ဘာဒုက္ခသည်များဆိုင်ရာနေ့မှာကုလသမဂ္ဂကအတိမတ်ပြုကွန်ပျူတာတွေနဲ့အယ်ဂါလာဖ်လဲပါဝင်ခဲ့တာပါလို့ UNHCR တာဝန်ရှိသူကပြောပါတယ
် He basically used it as an opportunity to not only highlight
ဒုက္ခသည်တွေရဲ့အတိဒုက္ခနဲ့သူတို့ကိုနိုင်ငံတကာကအကာအကွယ်ပေးဖို့နဲ့အထောက်ပံ့ပေးဖို့လိုအပ်တာသိစေချင်ပါတယ်ဒုက္ခကြီးကိုသူတို့တွေအထောက်အကူပြုနေပါတယ်ဆိုတာကိုလည်းပြောပြချင်ပါတယ်တို့ပြောပါတယ်။ဂျောင်းအန်ကာဒီနီယိုဝီလျံစာကုလဒုက္ခသည်များဆိုင်ရာမဟာဗျူဟာရုံးကပြန်ကြားရေးဌာနအကြီးအကဲဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကဒုက္ခသည်တွေရဲ့ဘဝကိုဘူးလေးရဖျုံစစ်စေတယ်လို့လည်းပြောပါတယ်
။ There are some places where because of the COVID-19 pandemic
ကိုရိုနာဗိုင်းရပ်စ်ရှိနေလို့သူတို့ကိုခရိုင်ကိုကြအထောက်ပံ့ပေးတဲ့အဖွဲ့အစည်းတွေတိတ်တဲသွားပါတယ်။အဲ့ဒီနေရာတွေတဲ့ရေမနိုင်ငံလည်းပါပါတယ်ရေမနိုင်ငံကကိုနာဖရက်စ်ကြောင့်ခဏအဖြစ်ရထားချင်းကုန်ဆုံးသွားပြီဖြစ်လို့တိုက်ပွဲတွေအရှိန်မြင့်လာတဲ့နိုင်ငံမှာစစ်တမ်းခံရတဲ့တိုက်ပွဲတွေလူကြီးရဲ့80ရာခိုင်နှုန်းကလူသားချင်းစာနာမှုအထောက်ပံ့တွေကိုမိခိုနေရပါတယ်အခုကြီးတွေပြတ်လတ်မဲ့အခြေအနေရောက်တော့မယ်လို့လည်းခုလောက်ပြောခွင့်ရတာပြောပါတယ
် By and large we are still in a situation where
the surrounding area ပြည်သူတွေကိုကူညီပေးဖို့အရေးပြစ်တွေလိုအပ်ချက်တွေရောင်းနေနေတဲ့အခြေအနေမှာရှိနေပါတယ်လို့ပြောပါတယ်စစ်တဲ့အကြမ်းဖက်မှုတွေကြောင့်ကမ္ဘာမှာဒုက္ခသည်80တန်းနီးပါးအိုးရင်ဆုံးခွာထွက်ပြေးခဲ့ရတာပါသူတို့ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ဖို့ကနိုင်ငံတကာထောက်ပံ့မှုအင်းနဲ့အားနဲ့လိုပါတယ်လို့ဘွာယန်ကပြောပါတယ
် And that's why UNHCR is working with the government of the United States
and with government UNHCR က American တခြားဆွေရတွေနဲ့အတူလက်တွဲပြီးဖြေရှားဖို့ကြိုးစားနေတာပါတရှိပြဿနာကိုဖြေရှင်းဖို့ရောရှေးရှေးခိုင်မာတည်တတ်မဲ့ဒီလမ်းတွေရှာဖို့အတွက်အဖြေတွေလိုအပ်နေတာပါလို့ပြောပါတယ်။ El Color Flow ဘီယိုဒုက္ခသည်တွေစစ်ပီးခဲ့တဲ့ဘဝမှာအခွင့်အရေးနောက်ထပ်တစ်ခုရရှိစေဖို့ပဲဖြစ်ပါတယ်။ El Color ကတော့အရင်ကအနာဂတ်အတွက်ဘာမှမစဉ်းစားနိုင်ခဲ့ပါဘူးတဲ့။အခုတော့ဒီဂျစ်တယ်မောင်းလေ့ကျင့်ရေးတင်တဲ့အာဘကန်ရှိတဲ့အလုပ်တစ်ခုကရှေ့မှာရှိနေတာပေါ့။အနာဂတ်ဘဝနဲ့မျှော်လင့်ချက်တွေတဖန်တိုးထလာပြီလို့ဆိုပါရခင်ဗျ။ကျွန်တော်ရန်တော်ပါ
မင်္ဂလာပါရှင်။နောက်မယ့်တနင်္ဂနွေနေ့ဇွန်လ22ရက်နေ့ဟာဖခင်များနေ့ဖြစ်ပါတယ်။သားသမီးပေါ်မှာထားတဲ့ဖခင်တွေရဲ့မိတ္တရားကိုအမှတ်တရနဲ့ဂုဏ်ပြုသတ်မှတ်ထားတာပါ။ဒီတော့ VOE သရရှင်တွေလည်းဖခင်များနေမှာကိုယ့်ရဲ့ဖေဖေကိုမိတ္တရားတည်လက်ဆောင်ပါခြင်းနဲ့ပြောချင်စရာစကားလေးတွေကိုလေးလိုင်းကတစ်ဆင့်ပြောခြင်းကြရတယ်။ဆိုရင်တော့ VOE ကိုစနေနေ့နောက်ဆုံးထားပြီးတော့အစာရေးလိုက်ပါနော်။ကိုယ့်ရဲ့နာမည်၊ကိုယ့်ဖေနာမည်နဲ့နေရက်တို့ကိုထည့်ရေးဖို့မမေ့ပါနဲ့။ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာ VOE Bamis News ဆိုတာမှာ Send Message ဆိုတဲ့နေရာကနေစာရေးနိုင်တယ်လို့email လိုက်စာ bamis@voanews.com ကိုလည်းစာရေးပို့နိုင်ပါတယ်။ VOE ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင
နေနေနဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာပါကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီကျွန်မအင်ဂျင်နိုင်ပါတရုတ်ရဲ့ချင်းငွေပေါင်းများစွာရှိနေတဲ့အာဖဂန်နစ္စတန်နဲ့မြန်မာအာဖဂန်ကတော့နောက်ထပ်တရုတ်ချင်းမဲ့ငွေပယ်ချားဆိုတဲ့ခေါင်းစဉ်နဲ့အိန္ဒိယအခြေဆိုင် WION သတင်းဌာနမှရေးသားထားတဲ့ဆောင်းပါးကိုပထမဆုံးကောက်နှုတ်တင်ပြခြင်းပါတယ်။တရုတ်နိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားတဲ့ကိစ္စမှာပဲတာဝန်ရှိတာမဟုတ်ပါဘူး။ BRI ခေတ်သစ်ပိုလန်မှ စီမံကိန်းကနေတဆင့်ကျွေးမီတွေကိုလည်းဗိုင်းရပ်စ်သက်ဖွယ်အအောင်မြင်မြင်နဲ့ဖြန့်ဝေနိုင်ခဲ့တယ်လို့ပြောရမှာဖြစ်ကြောင်းအစချီရေးထားပါတယ်။ကမ္ဘာကုန်သွယ်ရေးခေတ္တသမိုင်းမှာအကြီးမားဆုံးအစီအစဉ်ဖြစ်သတ်မှတ်ခံရတဲ့ BRI ခေတ္တပိုလန်မှစီမံကိန်းဟာစီးပွားရေးရင်းနှီးမြှုပ်နှံမှုတွေပါပါနေတဲ့တရုတ်ရဲ့နိုင်ငံခြားရေးမူဝါဒမှာအဓိကပဲ့ကိုင်ဖြစ်နေတာပါ။ဒီချင်းငွေတွေဟာဆေးရတဲ့နိုင်ငံတွေရဲ့စီးပွားရေးတွေကိုချိနဲ့စေခဲ့ပါတယ်။ဒါပေမဲ့တချို့ကတော့ဒီလိုအဖြစ်မခံဘဲနိုးထလာတဲ့နိုင်ငံတွေရှိနေရမှာမြန်မာနဲ့အာဖဂန်နစ္စတန်နိုင်ငံတွေကိုဥပမာပေးထားပါဗျ။နိုင်ငံပေါင်း138နိုင်ငံနဲ့တရုတ်ကသဘောတူညီချက်တွေကိုရေးထိုးထားပြီးဖြစ်တယ်လို့ဆိုပါရယ်။ BRI စီမံကိန်းအတွက်ဒေါ်လာပေါင်း trillion ကျော်ကုန်ကြမယ်လို့လည်းခန့်မှန်းထားပါဗျ။လျှက်စစ်တအားရရှိရေးနဲ့အဲ့ဒါကိုအသုံးပြုနိုင်ရေးအတွက်ချင်းငွေတွေပေးဖို့တရုတ်ကလှုံ့ဆော်နေပါဗျ။နိုင်ငံပေါင်းများစွာဟာတရုတ်ရဲ့ကျွေးမြီထောင်ချောက်ကိုတတိမပြုမိခဲ့ကြတဲ့အတွက်အကျွေးနွန်နဲ့နစ်ခဲ့ကြပေမယ့်မြန်မာနဲ့အာဖဂန်ကတော့တရုတ်ရဲ့ချင်းငွေကိုလက်မခံပဲချခြင်းအပြင်ပထမခြေလမ်းကိုလှမ်းခဲ့ကြတဲ့နိုင်ငံတွေဖြစ်တယ်လို့ဆိုပါရယ်။အရင်ကအာဖဂန်နိုင်ငံနဲ့ပတ်သက်လို့တရုတ်ကခက်ဝဲဝဲနေခဲ့ပေမယ့် American သမ္မတ Trump ကအာဖဂန်ကနေ American ထွက်ခွာလိုတယ်လို့ပြောလာတဲ့အချိန်မှာဒါဟာသူတို့အတွက်အခွင့်အရေးပဲလို့တရုတ်ကမြင်လာတယ်လို့ဆိုပါရယ်။တရုတ်ကသူ့ရဲ့စီးပွားရေးဇင်းကြံလမ်းကြီးကိုအာဖဂန်မှာဖောက်ဖို့ကြိုးစားပေမယ့်အာဖဂန်အစိုးရကတရုတ်ရဲ့ကျွေးမြီထောင်ချောက်ကိုမြင်နေတဲ့အတွက်တရုတ်ကချီးမဲ့ဒေါ်လာ 1.3 ဘီလီယံကျော်ကျွေးမြီကိုလက်မခံပဲပယ်ချခဲ့ပါရယ်။မြန်မာနိုင်ငံရဲ့ပြည်ထောင်စုစီးရင်စစ်ချုပ်ရုံးကလည်းတရုတ်ရဲ့ချင်းငွေကိုတတိထားဖို့အစိုးရကိုတတိပေးခဲ့တယ်လို့ဆိုပါရယ်။စစ်အုပ်ချုပ်ရေးလက်အောက်ဆယ်စုနှစ်များစွာရှိခဲ့တဲ့မြန်မာနိုင်ငံဟာလွဲမတဲ့အုပ်ချုပ်ရေးစနစ်ကြောင့်အမြောက်များရှိခဲ့တဲ့ချွေးငွေတွေကိုပေးချေနေရတာပါ။ဒါအပြင်မြန်မာနိုင်ငံမှာပြင်ပကျွေးမြီတွေတဲ့တရုတ်ကအများဆုံးဖြစ်တယ်လို့ကုန်သွယ်ရေးမှာလည်းတရုတ်နဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်နေပါတယ်။ဒါကြောင့်တရုတ်ချင်းငွေကိုညှင်းဆန်ဖို့မြန်မာအတွက်မလွယ်ဘူးလို့ဆိုပါတယ်။နိုင်ငံတော်ကျွေးမြီဒေါ်လာ10ဘီလီယံရှိနေတဲ့အထက်မှာတရုတ်က40ရာခိုင်နှုန်းရှိနေတာပါ။ဒါအပြင်1988ခုနှစ်ကနေ2010ပြည့်အထိတရုတ်ဟာမြန်မာနိုင်ငံကိုအကြီးအကျယ်ချင်းငွေတွေထုတ်ချေးခဲ့တယ်လို့ဆိုပါတယ်။အဲ့ဒီချင်းငွေတွေကို2018ခုနှစ်မှာစတင်ပေးဆက်လာရမှာတစ်နှစ်ကိုဒေါ်လာ500နှုန်းနဲ့မြန်မာနိုင်ငံကပြန်ဆက်နေရပြီးအဲ့ဒီချင်းငွေအတိုးနှုန်းကလည်း400ခိုင်နှုန်းရှိတယ်လို့ဆိုပါရယ်။ပြည်ထောင်စုစီးရင်စစ်ချုပ်ရုံးကတော့တရုတ်ရဲ့ချင်းငွေဟာကမ္ဘာ့ဘဏ် IMF တို့နဲ့နှိုင်းယှဉ်ရင်အတိုးနှုန်းပိုပြီးများတဲ့အတွက်သတိပေးခဲ့ပါရယ်။ဒါပေမဲ့လည်းအစိုးရကနားထောင်ပါမလားဆိုတာကိုတော့ဆောင်းပါးမှမေးခွန်းထုတ်ထားပါရယ်။ပြီးခဲ့တဲ့ဇန်နဝါရီလမှတရုတ်သမ္မတရှီချင်းဖင်နဲ့မြန်မာအစိုးရခေါင်းဆောင်ဒေါက်ဆန်းစုကြည်တို့ဟာ BRI အရစီမံကိန်းတွေကိုအရှိန်မြှင့်ဖို့သဘောတူခဲ့ရမှာရလက်အနေနဲ့အကြီးစားစီမံကိန်းတွေအပါအဝင်မိရထားလန့်ဖောက်လုပ်ဖို့အထိသဘောတူညီမှု33ခုကိုရရှိခဲ့တယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်ရှင်
ဒီအမေရိကန်အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ Tora Jinakya, Rusala Nas Myanmarara, Myanmar ye tung da che season ဖြစ်ပါတယ်။ Myanmar နိုင်ငံမှာ class ဆိုတဲ့အခေါ်အဝါဟာခွဲခြားနှင်းချဆက်ဆံတဲ့သဘောဖြစ်လို့အခေါ်ခံရသူတချို့ကပြောင်းလဲခေါ်ဖို့ပြောလာကြပါတယ်။ဒီအဆုံးတော့ဗက်ချင်းကစားပြီးဘယ်လိုအတိတ်ပဲနဲ့ဆုံးနှုံးခဲ့တာလဲ။ဘာကြောင့်မနှစ်မျိုးစရာအဆုံးနှုံးဖြစ်လာရသလဲဆိုတာရယ်နဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စု Northern Illinois Tech ဆိုအစ်စ်ရာအခြားဌာနပမခနင်းသာမြန်မာစာပေပညာရှင်ဦးစောထွန်းနဲ့ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။ကျွန်တော်ကျော်စံသာပါ။ဒီ class ရဲ့အခေါ်ဟာမူလကခွဲခြားနှင်းချဆက်ဆံတဲ့အတိတ်ပဲမျိုးမသက်ရောက်ခဲ့ဘူးလို့ရောက်သောတုန်းကအခုလိုစပြောပါရယ
်နံပါတ်1ကတော့ခွေးကြဆက်ဆံတဲ့ဘောမသိရောက်ခဲ့တော့ဘူးအဖြစ်လည်းဆိုတော့ဒီပကံခေအလှူစင်းနေတဲ့မှာကျွန်းအလှူစင်းတို့ဓမ္မမဟုတ်အမှုပညာတွေအလှူစင်းတို့ပါတယ်မှာကလာပန္တရာတွေလည်းပါလာပဲ Myanmar pandiya le se le para be di lo da ya ko khwe ja set san na ma houk de a pyin da tu lo da ji ji na na lek khan tha de a thong thong ma be a dei be ma be ba ma a ri ma gan khit ka thong ne rung ga yan san ne a dei be ma saung ma u yan yan san san ma shi ba u
houk de ai lo ya mu yin a dei be ya ko tu la se le pali sa ga sin de la le so houk ba la sin
မူရင်းအဓိပ္ပာယ်မှာနှမျိုးရှိပါတယ်။တစ်မျိုးကတဏှာကနေပြီးတော့ကကုလာလို့ဒါကုလာလို့ဆိုရတာကလာလို့အဲဒါလို့ပြောတာလည်းပဲရှိပါတယ်။အပြောများတာကတော့ကကုလာဆိုတာကလာလာဖြစ်ဖို့များပါတယ်။အမျိုးဆိုတဲ့ဆိုရင်မျိုးဆိုတဲ့အဓိပ္ပာယ်ပါပဲ။ဟိုတရုတ်ကသူတို့ကိုသူတို့ပေါက်ဖော်လို့ဆိုတယ်လို့ကလာကိုလည်းပဲကိုကကုလာလို့အမျိုးလို့ဆိုခြင်းမဟုတ်ပေါက်ပါတယ်။ဒီမှာဟိုတစ်ခုပေါ့ဒီကလားဆိုတဲ့စကားလုံးဟာမရိုင်းတဲ့စက်စီတစ်ခုကတော့ကျွန်တော်တို့ဗမာတွေကိုခမဲတွေကဘယ်လိုခေါ်လဲဥကျော်စန္ဒာသတိချမိပါလား
ကျွန်တော်မသိအောင်ဆရာ
အဲဗမာတွေကိုကလားလို့ခေါ်ပါတယ
်ဟုတ်
ရုပ်ခေါ်ရုပ်ခေါ်တာတော့ကုလပေါ့လေကုလလို့ပဲခေါ်ပါတယ်ဒီတော့ခမာတွေကဗမာကိုခေါ်တယ်လို့ဗမာတွေကကလားကိုခေါ်တယ်လို့ပဲသူတို့ပဲကျွန်တော်တော့ဟိုမြင်ပါတယ
်ဟုတ်ကဲ့အဲ့ဒီအဲ့ဒီဗမာပြည်ကလည်းပဲတချို့ဒုနာမေရမန်ကလားဆွေးနာမထားကြတာပဲဥကလားတို့ကတော့ရာဇဝင်ဆရာတို့ကတော့ဆွေးန
ာပေါ့ဒါပေါ့ခင်ဗျာ
သူနေလဲဆင်ဘက်ခိုင်းလက်စားဒီနေမှာနော်သူ
ဒါပေါ့ခင်ဗျာဒါပေါ့ခင်ဗျာ
ဆောအဲ့ဒီဒီလိုခွဲခြားဆက်ဆံတဲ့ဆိုတဲ့အဓိပ္ပာယ်မျိုးတဲဟာဘယ်အချိန်နောက်ကလို့ခံမှန်းမိပါလဲဆရာ
ကျွန်တော်ရုပ်တရက်သတိထားမိတာကတော့ဟိုညောင်ရန်ခစ်ပေါ့နော်ညောင်ရန်ခစ်ဆိုတော့600ရာစုလောက်ပေါ့ဟိုအင်ဂျင်းနဲ့မှာစကားတစ်လုံးရှိပါတယ်အဲ့ဒါကမြန်မာအုံကွန်ကျွန်မာကလာဆိုတဲ့စကားနဲ့ရှိ
ဟုတ်ကဲ့ဟုတ်ကဲ့ကျော်ဟုတ်ကဲ့
အဲ့ဒါမြန်မာအုံကွန်ကျွန်မာကလာဆိုတော့အဲ့ဒီစကားကဆက်ဆက်ပြီးတော့ဟိုကလာဆိုတာအနေစားပဲအခိုင်းစီပဲလို့အဲ့ဒီသဘောရလာတာမျိုးကြီးအဲ့ဒီအချိန်လောက်မှာနည်းနည်းသတိထားမိပါတယ်နောက်ပြီးတော့ကျွန်တော်တို့အကျင့်တစ်ခုလည်းရှိတယ်ဗျာဗမာလူမျိုးရဲ့အကျင့်ပဲဗမာလူမျိုးရဲ့အကျင့်တက်တက်တော့မဟုတ်ဘူးသူများလူမျိုးလည်းပဲရှိပါတယ်ဟိုအဲ့ဒါဗာလဲလို့ဆိုတော့ဟိုသူများကိုနှိမ့်နှိမ့်ပြုပြီးဟိုရုံးဖြစ်ချူပြောခြင်းနဲ့အကျင့်ကလေးရတယ်ပဲအရင်ရင်ကရှိရအောင်ရှိတော့သူတဲ့ဒီကုနာတော့ကလားဆိုတော့နောက်ပိုင်းကျတော့ကျွန်တော်တို့ဟို18ရာစုလောက်မှာအီတလီတို့ဘာလို့ပဲကအဖြူသာသနာပြုရောက်လာတာရှိတယ်။အီတလီတို့အာမေးနီးယန်းတို့ဒီလိုလာတဲ့အခါကျတော့သူတို့ကဟိုဘက်ကျွန်တော်တို့နဘဲတို့ဘာလို့ပဲမှအညာဘက်မှရောက်ပြီးတော့အချိန်ချနေကြတာကိုနေကြတော့သူတို့လည်းပဲကလားလို့ခေါ်တာပဲ။ကလားလို့ခေါ်ပြီးတော့ကလားကိုရိုးရိုးမခေါ်ဘူးပြ။သူတို့နောက်ပြီးနောက်တော့သူတို့လှုပ်တယ်။ဘယ်လိုလှုပ်လဲဆိုတော့ဘယင်းတို့ကကျွန်တော်တို့ကြားကွာမလို့ဘမဘမလူလီမှာကလားကလားဘာညာဆိုတာမျိုးအဲ့ဒါလိုပဲသူတို့ကဘယ်လိုလုပ်တယ်လဲလို့ဆိုတော့အာတဘူးမစကလာပါမျက်နှာမတည်ကလည်းညစ်အဲ့ဒါမျိုးကြီးသူတို့ပြောကြတာရှိတယ်အဖြူတွေသာသနာ့ဒီပုဂ္ဂိုလ်ရောအဲ့ဒါလိုသူတို့ကဆလာနောက်လာလောက်တာရှိတယ်အဲ့ဒါကအကျင့်ပေါ့လေအဲ့ဒီအကျင့်ညာနေစပြီးတော့ဒီစကလုံးကရိုင်းတယ်လို့ထင်သွားတာပေါ့အဲ့လိုပြဿနာမျိုးပါပဲ
ဟုတ်ကဲ့အဲ့ဒီအချိန်ကဒီကိစ္စကိုခံပြင်းကန့်ကွက်တာသူတို့မဟုတ်ဒီကလာဘုမအဒီဒီလို့ဆိုရက်ဒီလိုရေးလူအပိုင်ဝန်ကြီးနဲ့ပြည်ပခါဖြစ်တာတွေတော့အထောက်အထားတူပါလားဆရာကျွန်တော်ပြလောက်တော့ဒီအင်္ဂလိပ်ခေတ်ရောက်တော့မှစီးပွားရေးအဖြစ်ဤရသားတွေကပူပြီးတင်ကျလာတော့ဘုမတိုင်းတားတွေကနာကြီးခံပြင်းလဲပါညာစီးပွားကျွန်တော်စဉ်းစားမိပါတယ်ဆရာအဲ့ဒါရှိကြတဲ့ဒီအဒီကေယုံအထောက်အထားရှိခဲ့ပါလား
တဲဦးချန်ပိုင်ခေတ်ကတော့အဒီကေယုံကမှဖြစ်နိုင်လေနော်နောက်ပြီးတော့ကလူဝိအနေနဲ့လည်းပဲအင်္ဂလိပ်ခေတ်မှလောက်မများပဲဘူးနော်အင်္ဂလိပ်ခေတ်မှကျတော့များလည်းများသွားပြီတစ်ဖက်ကလည်းစီးပွားရေးဘာညာစသည်ဖြင့်အဲ့လိုမလိုလားစရာကြီးနဲ့ဖြစ်လာတဲ့အခါကျတော့ပုံပြီးဆိုးသွားတဲ့သဘောဆောင်းနေကျဖြစ်သွားမှဖြစ်မှာလေ
အဲ့ဒီတူးစမန်ဖြစ်တော့တော့ဘလင်းတွေရဲ့နတ်မျိုးနဲ့မှဘလင်းနဲ့နိစ္စတဲ့အပိုင်းဝိုင်းတွေမှလည်းပဲအဲ့ဒီမျိုးစားနေစားတွေအဖြစ်အိန္ဒိယဘက်ကလာခဲ့တဲ့မူရင်းအချင်းအဲ့ဘက်ကလာတဲ့လူကိုယာပြီးပြေးခဲ့တာရှိမှတင်ပါလေဆရာ
ရှိပါလေခင်ဗျရှိပါလေအမှ ကလန်မျိုး ዛሩ ဘာလို့အဲ့လိုတုံညာတာတွေပါလေရှိပါတယ်သူတို့ကရိုင်းနေလို့လည်းသဘောမထားဘူးလीစာကြည့်ကြည့်နတ်နတ်လက်ခံကြတာပဲကလားဝန်လို့ပါလို့လည်းပဲရှိတာပါပဲဒီသူတို့အတွက်စာတတ်ဆိုအခုကျတော့ဒီကိစ္စနဲ့ပတ်သက်ပြီးကမ်ပိန်းပြီးတော့တချို့ကတော့ပြင်းပြနေလို့ပြောလာကြတယ်ဆိုတော့သူတို့ကတော့အိန္ဒိယနယ်ဘွားလို့ခေါ်စေချင်တယ်ဆိုလားပဲဆရာဟုတ်ကဲ့ကျွန်မစဉ်းစားမိတာကအဲ့ဒီ ဒီကလားဆိုတာသူတို့ကိုခေါ်ရတဲ့အပြင်ဒီကလားနဲ့ဆက်ဆက်နေစကားလုံးတွေမြန်မာစကားမှာအများကြီးပါကျွန်တော်ထားရုပ်လည်းပဲလို့ကလုံးစားသဖြင့်ပေါ့ဆရာဒါမျိုးတို့အဲ့ဒီဟာတွေတော့ဘယ်လိုလုပ်ဖြစ်မှာလဲဆရာတကယ်လို့ပြောင်းမယ်ဆိုရင်အဲ့ဒီဟာကလိုက်ကြောင်းရမှာပါကျွန်တော်ကဒါတွေကတော့ပြောင်းကြရမလို့ဘူးလို့ထင်ပါတယ်ဟုတ်တခါတော့ကကျွန်တော်တို့မူလာရန်တမိုင်းဖတ်စာတွေမှာတစ်ခုပါသွားပါတ pinya pya na ba le ka ja lo ai ma kala lu a yin yin ga shi de ai da go phat sa de ma nai ngan ja sa lu pin lai de ka ja lo a deibe le ya do ro ku so wa go ne pe lu ma ko tamai ne ma set set do nau da de lu india noe bwa lu india sa lu ai lu pyo de ne tu ba de and da le be mula ya da ro ma shi ro bwa le ai da mi le ye po ကျုံရပါတယ်အဲကျွန်တော်ကဟိုအကုန်လုံးပြန်ပြင်တာမျိုးကတော့တိတ်ဖြစ်နိုင်တယ်မထင်ပါဘူ
းတကယ်တော့ကျွန်မမယဉ်ကျေးမှုလည်းပဲတကယ်အိန္ဒိယလာတဲ့ယဉ်ကျေးမှုအများကြီးပေါ့ဆန်တော့
ဟုတ်ကဲ့
သာသနာရေးကအစဆိုတော့အဲ့လောက်ခြေခံပြီးလာခဲ့ပြီးတော့ဒီမြန်မာလူမျိုးတွေကအဲ့ယဉ်ကျေးမှုကိုတော့ဆက်လက်ကျင့်သုံးလာပြီးတော့ဒီလိုအခုကမှနောက်ပိုင်းမှာအခုဖြစ်ဖြစ်မှာဆိုမလို့မုန်းတီးရဲ့စိတ်တွေတချို့စီမှာပေါ်လာကြရတဲ့ဆရာအဲ့ကြည့်တော့ဆက်နေတယ်လူစုံတယ်လို့ဆရာဘာဖြစ်လို့လူပြောင်းလဲသွားလဲဒီစိတ
်ဘာဖြစ်လို့ပြောင်းလဲသွားလဲဆိုတော့အတူတူမနေတတ်တာဟာပဲဟိုစုပေါင်းပြီးတော့နေတာထိုင်တာတယောက်တယောက်ခွင်းလို့ပြီးခံနေတတ်တာနေတာထိုင်တာသဘောရမကြည့်လို့ဖြစ်မှာပါဘူးဟိုဒီမှာတခုကျွန်တော်သွားစဉ်းစားမိတာကလူရဲ့စိတ်ဓာတ်ယဉ်ကျေးမှုနဲ့အများကြီးဆိုင်ရိတ်မှာထင်ပါတယ်။ဘာကြောင့်လဲလို့ဆိုတော့စောစောကပဲကျွန်တော်အဲတရုတ်မိတ်ဆွေတယောက်နဲ့ကျွန်တော်ဆွေးနွေးဖြစ်ပါတယ်။အဲကျွန်တော်ကြားထားတာကတရုတ်တွေကဗမာတွေကိုဘယ်လိုခေါ်လဲဆိုတော့အရင်တော့ကပေါ့လေကျွန်တော်ကြားဘူးကတော့အော်တာဝါလို့ကြားဘူးလေ။အော်တာဝါလို့ဆိုတာကခွေးမဲလို့ပြောတာဗမာဟုတ်တယ်ဆိုတော့ခွေးမဲဟုတ်ပါဘူး။ဟုတ်ကဲ့ဒီလိုမိတ်ကြီးကကျိုးကကျိုးချမှုရကအော်တာကွိအော်တာကွိဆိုကွိရတည်ရဲအဲ့တော့တည်ရဲမဲ့လို့အဲ့လိုခေါ်တာပါပဲတိတ်တော့ဟိုပို့ပြီးတော့မရင်သေးပါဘူးအဲ့ဒါပြောရမှာကိုပဲကျွန်တော်မိတ်ဆွေတွေကကျွန်တော်ကိုအားနာနေတယ်ကြောက်ပြီးစိတ်ဆိုးတော့ပါဆိုလို့ကျိုးဘုံခံပါလေကျိုးကလည်းပဲဟိုဒီမှနေတဲ့ဟိုတရုတ်တွေဆိုတော့ကျမတို့တရုတ်တွေကတော်တော်ကိုရိုင်းနေတာပါလေဆိုပြီးပြောပါတယ်အခုတော့အဲ့ဒီစကားတွေမသုံးတော့ပါဘူးတဲ့အဲ့လိုပြောတယ်အဲ့တော့ဒါတွေကရိုင်းနေတဲ့ကာလစိတ်ကမစင်ကျင်တတ်တဲ့ကာလကလူသားတွေရဲ့အမှုအကျင့်ပါပဲဒီယုကဗမာကိုအဲ့လိုခေါ်တာမှမဟုတ်ပါဘူးကျွန်တော်တို့ဗမာတွေကလေဒီတိုင်းရင်းသားတွေအပေါ်မှာတော်တော်ကိုရရဆက်ဆက်ပြောတာဆိုတာတွေရှိပါတယ်အခုဆိုကလာမနိုင်ရခိုင်မဲဆိုတော့ဒါတော့ရခိုင်မဲလို့ဘဝကပြောင်းပြလိုက်တော့တော်သေးတာပေါ့အဲ
့ဒါလေးကလူကဆွဲပြီးတွေ့ရင်တူပါစ
ားဟုတ်တယ်ဟုတ်တယ်နောက်တော့ဟိုချင်းလက်ဗရမရရောက်တို့ဘာလို့ဆိုတာလွန်းလို့ဆိုတဲ့ကိစ္စတွေပဲအဲ့ဒါတွေဟာတကယ်ကိုရိုင်းဆိုင်တဲ့ခက်ကရိုင်းဆိုင်တဲ့ဒါကရိုင်းနှုံးကသုံးတာပါလားလို့ကျွန်တော်တို့တို့ကသတိထားမိဖို့လိုရဖြစ်နေတယ်ငါတို့ခုရင်ကျေးတဲ့ခေရောက်ပြီဆိုရင်ဒါတွေသုံးတာကိုရှက်စရာလို့သဘောထားဖို့အဲ့ဒါအရေးကြီးတယ်ကျွန်မလေးခုနကကျွန်တော်နဲ့ဆွေးနွေးတဲ့တရုတ်မိတ်ဆွေတွေဆိုရင်အဲ့ဒါတွေကိုပြန်ပြောရမှာတော့မှသူတို့ရှက်စရာလို့မြင်နေပါတယ်အဲ့ဒါလို့ရှက်တတ်ဖို့လိုပါတယ်ဒီတော့ကလာခေါ်တာကိုမကြိုက်ရင်အဲ့ဒါကိုတော့ကျွန်တော်တို့ကပြန်မှာပေါ့တလိုင်းဟိုတော့မှကျွန်တော်တို့တလိုင်းမခေါ်တော့ဘူးလေမွန်လို့ပဲခေါ်တော့ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့သူတို့ကြိုက်တဲ့ဟာကိုခေါ်ဖို့ပဲရှိပါတယ
် ရသည်တွေကိုရောက်ရှိလာပြီးမိုးအေးနဲ့ရာသီတုတ်ကေးရောဂါတွေဖြစ်များလေရှိတဲ့အချိန်မှာကိုဗစ် -19 ရောဂါပိုကူးဆက်ခံရသူတွေကိုလည်းပြည်တော်ပြန်နေကနေတဆင့်နေစဉ်ရက်ဆက်ပြန်ပြီးဖော်ထုတ်တွေ့ရှိလို့နေပါတယ်။နိုင်ငံခြားကနေပြန်လာတဲ့မှတ်တမ်းရှိပြီးရောဂါပိုးရှိတဲ့သူတွေနဲ့ထိတွေ့မှုရှိတဲ့သူတွေမှတွေ့နေရသလိုနိုင်ငံခြားကနေပြန်လာတဲ့မှတ်တမ်းလည်းမရှိရောဂါပိုးရှိတဲ့သူတွေနဲ့လည်းထိတွေ့မှုမရှိတဲ့သူတွေမှပါရောဂါကူးဆက်ခံရသူတွေရှိလာတာကြောင့်စိုးရိမ်စရာအနေအထားတစ်ခုကိုရောက်ရှိလာပြီလို့ဆိုရမှာပါ။COVID-19 နဲ့ပတ်သက်တဲ့ကန့်သက်ချက်အများစုကိုလည်းပြန်လည်ဖြေလျှော့လိုက်ပြီးဖြစ်တာကြောင့်ဒီချိန်မှာပညာရှင်တွေကြိုတင်ခန့်မှန်းထားခဲ့သလိုယောဂကုသမှုတွေရုတ်တရက်မြင့်တက်လာနိုင်မဲ့အခြေအနေများဖြစ်လာမလားဆိုပြီးစိတ်ပူနေကြတဲ့သူတွေလည်းရှိပါတယ်။အကြောင်းအရာအခြေအနေတွေကယောဂကုသမှုတွေရုတ်တရက်မြင့်တက်လာနိုင်မဲ့အခြေအနေဘက်ကိုဦးတည်နေပြီးပြည်သူလူထုတဦးချင်းစီရဲ့ကျန်းမာရေးအသိပညာရှိမှုနဲ့လိုက်နာဆောင်ရွက်မှုတွေဟာဒီချိန်မှာအလွန်ပဲအရေးပါနေတာဖြစ်ပါတယ်။လူကြားတဲ့တောင်းရင်နှာခေါင်းစည်းတက်ဆင်သွားလာဖို့လိုပြီးနာချေချောင်းဆွဲတဲ့အခါမှာပဝင်းကျင်ကလူတွေကိုထိခိုက်မှုမရှိအောင်ကူးဆိုင်ကြဖို့နဲ့အတုံးပြူပြည့်ရဲ့နှာခေါင်းစည်းနဲ့တ िश ူတွေကိုစနစ်တကျဆွန့်ပစ်ဖို့အလွန်အရေးကြီးတယ်လို့အငိမ့်သားပါမုခတူဖြစ်သူပါမုခဒေါက်တာဒေါ်ခေမာမြားကအခုလိုပြောခဲ့ပါဗျ။အ
တ္တနဲ့ပရံမြရမယ်ဆိုတာပေါ့နော်။အဲ့တော့ကိုခါအကောင်လို့တလို့ခုနကလူဒီပေါ့နော်။နာစီချောင်းနာချေချောင်းဆိုးရဲ့ဥထုတ်တဲ့ဘဇကားစီခီးတဲ့လို့သူတွေနဲ့အများကြီးတွားရတယ်ပေါ့နော်ဗစကားဂိတ်တွေဘာလို့မှလက်သူတို့လည်းကျင်ညာပြီးသားဖြစ်တယ်လက်ကင်မှာအုပ်စိုးပါလက်ကင်မှာခင်မို့တော့ဘူးမရှိဘူးဆိုရင်တ िश ူးနဲ့ကာပါအဲ့ဒီသုံးပြားတ िश ူးကိုလည်းဟိုပြစ်ဒီပြစ်ပြက်ခဲလို့မရဘူးကိုကကိုချိုးချိုးရင်းလင်းနဲ့ဆောင်ထားမယ်ချိုးချိုးရင်းဆောင်ထားပြီးသုံးပြားတ िश ူးကိုချိုးချိုးရင်းထဲထည့်မယ်နော်ဟိုအမိုက်ပုံးဆိုတာလည်းအဝေးဘယ်တော့ပြန်မှမသိတော့မပြစ်သေးဘူးဆိုရင်လွှတ်ပြစ်ခဲမှာပဲနော်ကိုကကိုချိုးချိုးရင်းလေးတဲ့ကိုကိုတ िश ူးကိုကိုထဲကိုကကိုလုံအောင်ထုတ်ကိုကကိုပြီးတော့ပြစ်ပေါ့နော်အပိုင်ပုံးကြောင်ပြစ်ပေါ်အဲ့ဂျိုဂျိုအိတ်တဲ့ဂျိုဂျိုအိတ်ကလည်းမဆောင်ရဘူးဆိုတော့လေသို့တော်လည်းအခုတော့ရှိပါသေးတယ်ဂျိုဂျိုအိတ်တွေလည်းတိုင်းပြည်မှာမှမကုန်သေးရဘူးအိတ်တစ်ခုရဲ့တော့လုံကြောင်ထည့်ရမယ်စက်ကူအိတ်ထဲပဲထည့်ထည့်ပေါ့နော်ထည့်ပြီးရင်ပြစ်ရမယ်ပေါ့ပြီးရင်အဲ့လိုမျိုးဒီလက်ကင်မော်ရိုတ िश ူးရောမရှိရင်ကိုယ့်ဟာကိုနာချီချောင်းဆိုတာပြင်ပကိုမရောက်အောင်လို့ဒီအမုံမွားညာတွေတခြားလူတွေကူးဆက်မှာဖြစ်တဲ့အတွက်တောင်စင်းနဲ့ကာပြီးတော့စိုးပါပေါ့နော်ဆရာမတို့လည်းဒီတောင်စင်းနဲ့ကာစိုးပါစားတော့တင်ထားကြပါတယ်ပေါ့နော်အဲ့လိုပြီးရင်ဘတ်စကားဘောတွေပါမှာလည်းအခြားလူတွေကအမှုမဲ့မဲ့မစိုးရင်မစိုးဘူးပေါ့နော်အခုချင်းချင်းတော့ပညာပေးရမှာပေါ့နော်ပြီးတော့နှာခေါင်းစီးဆင်းမယ်ဆိုလို့ရှိရင်လည်းစနစ်တကျနှာခေါင်းစီးကိုဆီးရမယ်နှာခေါင်းလည်းပိတ်ရမယ်ပါးစပ်လည်းပိတ်ရမယ်
နှာခေါင်းစီးတက်ဆင်တာနဲ့ပတ်သက်ပြီးအယူဆအမှားတွေကိုလည်းအများကြီးတွေ့နေရတာပါအတွင်းပြင်ပြောင်းပြန်တက်နေကြတဲ့သူတွေရှိသလိုနှာခေါင်းအော်မတက်တဲ့သူတွေမေးစည်းအော်မတက်တဲ့သူတွေစကားပြောတဲ့အခါနှာခေါင်းစည်းကိုမေးတိုင်းထားတဲ့သူတွေနဲ့သုံးမိသားနှာခေါင်းစည်းကိုပြန်လဲအသုံးပြုနေကြတဲ့သူတွေကိုလည်းတွေ့မြင်နေကြရပါတယ်နှာခေါင်းစည်းတက်ဆင်အသုံးပြုတာနဲ့ပတ်သက်ပြီးဘလို့ချက်တွေကိုကျူးဆိုက်လိုက်နာတင်ပါတယ်လို့မေးကြည့်တဲ့အခါပမောက္ခဒေါက်တာဒေါ်ခေမာမြားကအခုလိုရှင်းပြခဲ့ပါတယ်
အဲ့နှာခေါင်းစည်းကိုပဲစကားပေါ်ရောက်လာတော့ဟိုပြစ်ဒီပြစ်လွှတ်ထားလို့လည်းမရဘူးဖုံနေပေပြီးတော့အဲ့ဒါကိုပြန်တိုင်ကိုပဲကူးမှာပေါ့နော်အဲ့လိုပြီးတော့ကြာအဆက်ရောင်အခုပဲစကားပေါ်မှာအဆက်ရောင်နဲ့တက်ခဲ့လို့ဟိုရုံးနဲ့လည်းကြာအဖြူရောင်နဲ့ပြန်တက်မယ်ဆိုဟိုဘက်ဒီဘက်လှန်တက်လို့လည်းမရအောင်နော်အဆက်ရောင်အဆက်ရောင်အရောင်ရှိရအပြင်ပါဆိုအပြင်ပါပဲတောက်လျှောက်တက်မယ်ပေါ့နော်တက်ရတဲ့အကြောင်းကလည်းဆက်မဆိုးဆိုးရယ်ရှင်းပြတယ်အဆက်တက်လို့ရှိရင်နှာခေါင်းဟိုကအဆက်ရဲ့အပေါ်မှာအမာပြားလေးပါတယ်အဲ့ဒီအမာပြားလေးကအရေးကြီးရယ်အပေါ်မှာထားပါဆိုလူတွေရဲ့တယောက်နဲ့တယောက်မျက်နှာပုံလည်းမတူဘူးနှာခေါင်းပုံလည်းမတူဘူးဒီလိုတက်တယ်ဆိုရင်ဟာဟာတက်တိုင်းအကုန်လုံးဝင်နိုင်စရာဝင်ပါပဲ။အဲ့တော့နှာခေါင်းကိုကိုကောက်တက်ပြင်းကိုနှာခေါင်းကိုချိုးချလိုက်ရင်နှာခေါင်းကအတိဖြစ်သွားမှာ။မဝင်နိုင်ဘူးတော့တောင်းတောင်းနော်။ပြီးတော့ကြာရင်ဒီမှာအထစ်ကလေးပဲလေအောက်ချထားပါလို့အောက်ချထားတဲ့အကအဲ့တည်းလေမျက်နှာကြီးကြီးသေးသေးသူကိုမျက်နှာနဲ့ကိုဆွဲချလိုက်ရင်ဒီမေးစီအောက်ကိုရအောင်ဆွဲချရဲနားတစ်ခုကိုချိတ်ပြီးတော့တတ်ထားရမှာပေါ့နော်။ဒါလည်းစနစ်တကျတက်ရမယ်လို့ပြောတာပါ။အဲ့တော့ဒါလည်းဘာကြောင့်လဲဆံမခွန်းနာရထက်တယ်လဲပြောအစိမ်းရောင်ဒီအပြင်ကနာနေတဲ့ပိုးတွေကိုကာကွယ်ပါတယ်နော်အပြင်ကနေပြီးတော့သူများရှိရခွန်းနာနာစီချောင်းထုတ်လိုက်တဲ့ဟာပဲဆိုရင်သူကမဝင်အောင်ကာဒါအလဲမစစ်လေးတစ်စစ်ရှိရင်သုံးလွာထပ်ထားတာကိုအလဲစစ်ကစကားလိုရပုံမှားရစစ်ချတော့အတွင်းကအဖြူပါဆိုလို့ရှိရင်ကို့မှာလည်းလူကတက်ထားတဲ့အတွက်ဒီဆုဆိုထိုင်းတာရှိရကိုယ့်ရဲ့ချွေးထွက်တာတော့ကိုယ့်ရဲ့နှာခေါင်းကအဆီထွက်တာအဲ့ကောင်တွေကဆုပ်ပြီးရဟာပေါ့အဖြူကနော်အဲ့အကြောင်းဖလို့အဲ့ဒါကိုစနစ်တကျတက်ပါလို့ပြောတာနော
်နှာခေါင်းစီးတက်ဆင်ပြီးတူးနဲ့တူးခက်ခွက်ခွာနေတာဟာ COVID-19 ကာဝေးရေးမှာအရေးပါတဲ့လှုပ်ဆောင်မှုတွေဖြစ်တယ်လို့ပညာရှင်တွေကအကြံပေးနေကြတာပါဒါပေမဲ့နှာခေါင်းစီးတက်ဆင်တာနဲ့တွင်မလုံလောက်ပဲလက်ကိုမကြခဏဆေးကြောတက်ဆင်ပေးဖို့နဲ့အပြင်ထွက်နေချိန်မှာလက်နဲ့မျက်နှာကိုမထိတွေ့မကင်တယ်မိအောင်သတိထားကြဖို့ကလည်းအရေးပါတယ်လို့သိရပါတယ်အခုချိန်မှာအကြောင်းအရာအခြေအနေရရဟာ COVID-19 ကူးစက်မှုရုတ်တရက်မြင့်တက်လာနိုင်တဲ့အခြေအနေကိုဥတည်လာနေတာကြောင့်ပြည်သူလူထုအနေနဲ့တကူရေးကာဝေးလှုပ်ဆောင်ချက်တွေကိုသတိမလွတ်ဘဲဆက်ပြီးကာဝေးလှုပ်ဆောင်ထားဖို့အရေးကြီးတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
VOA ရဲ့ blogger ရေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မောင်မမြန်မာနိုင်ငံမှာ COVID-19 အတည်ပြုလူနာရှိမရှိစစ်ဆေးနေတဲ့နေရာတွေထဲမှာကျန်းမာရေးနဲ့အကစားဝင်ကြီးဌာနရဲ့ဆေးသုတေသနဦးစီးဌာနလည်းပါဝင်ပါတယ်။ဆေးရုံတွေက COVID-19 သံသယလူနာတွေနဲ့အသွားအလာကန့်သတ်ထားတဲ့နေရာတွေကစောင့်ကြည့်ခံထားရသူတွေရဲ့နမူနာတွေကိုဆေးသုတေသနမှစစ်ဆေးပေးနေပါတယ်။အခုလိုမျိုးစစ်ဆေးနိုင်ဖို့နမူနာယူတဲ့အဖွဲ့အပါအဝင်အစင်စစ်စစ်ဆေးပေးတဲ့အဖွဲ့တွေခွဲဆောင်ရွက်နေကြတဲ့အကြောင်းဆေးသုတေသနဦးစီးဌာနရဲ့ညွှန်ကြားရေးမှူးသုတေသနဒေါက်တာဝေါ်ဝါအောင်ကအခုလိုရှင်းပြပါတယ်
။စက်တွေကိုတွားယူတဲ့ပေါ့နော်ဆမ်ပယ်တွားကောက်တဲ့အဖွဲ့ရှိတယ်။ကျွန်တော်တို့လက်ပြီးမှဆိုလို့ရှိရင်ပိုကင်းစင်နဲ့ပေါ့စနစ်ကျလောက်ထားတဲ့အခန်းထဲမှာ RNA မျိုးဗီဇာထုတ်ရတဲ့အဖွဲ့အဲဒီမျိုးဗီဇာကို molecule set တွေနဲ့ဒီ COVID-19 ဟုတ်လားမဟုတ်လားအဖြေထုတ်ပေးတဲ့အဖွဲ့နောက်ပြီးတော့ကျတော့သူတို့ကိုအထောက်အကူပြုရတဲ့အဖွဲ့နောက်ကျတော့သူတို့နဲ့လူနာရဲ့ရာဇဝင်အချက်လက်တွေကိုစာရင်းသွင်းပေးရတဲ့အဖွဲ့နောက်ပြီးတော့ကျတော့အထွေထွေပေါ့နော်စီမံအုပ်ချုပ်ပေးရတဲ့အဖွဲ့တွေဆိုပြီးရှိပါရဲ့ရှင
်ဓာတ်ခွဲခန့်အဖွဲ့ကစစ်ဆေးကြတဲ့အခါမှာလေယောဂပိုးတွေမပြတ်နိုင်အောင်လို့လုံခြုံအောင်အသေးချာလုပ်ထားတဲ့အခန်းတွေထဲမှာဓာတ်ခွဲဆန့်သက်ကြရပါတယ
်ကျွန်တော် laboratory team အနေနဲ့ကျတော့ laboratory အဖွဲ့အနေနဲ့ကျတော့ကျွန်တော်တို့ကကျွန်တော်တို့စီပေးပို့လာတဲ့နမူနာလေးကိုဓာတ်ခွဲအဖြေထုတ်ဖို့အတွက်ဆိုလို့ရှိရင်ကျွန်တော်တို့ကဒီနမူနာမှာပါတဲ့နော်မျိုးဗီဇာကိုဒီဓာတ်ရိုက်ထုတ်တဲ့အဖွဲ့ရှိတယ်သူတို့ကကျတော့ဒီယူလာတဲ့နမူနာလေးကိုသူကဒီလေယာတဆင့်ကူးဆက်တဲ့ယောဂပိုးဖြစ်တဲ့အကြောင်းမလို့သူတို့တန်းပြီးတော့ sample တွေရနေပြီးတော့မှသူတို့ရဲ့မျိုးဗီဇာကိုအရင်ဆုံးထုတ်တဲ့အခါမှာဇီဝလုံခြုံမှုအဆင့်1အထက်ရှိတဲ့ဓာတ်ခွဲကန်းဆိုတာကျတော့အထဲမှာဓာတ်ခွဲကန်းထဲကပိုးတက်ထားတယ်နောက်ဓာတ်ခွဲကန်းထဲကလေရလည်းအပြင်ကိုမရောက်ဘူးပေါ့နော်နမူနာတွေကိုလည်းစိတ်ချအနေနဲ့ကင်းစာကင်တိုင်းနဲ့အဲဒီကင်တွေတဲ့ဓာတ်ခွဲဝန်ထမ်းတွေကိုလည်းမဖူးဆက်ဘူးပေါ့နော်အဲ့လိုမျိုးအစ်တင်ကြလောက်ထားတဲ့အခန်းထဲမှာထုတ်တဲ့အဖွဲ့ပေါ့နော်ပြီးလို့ရှိရင်အဲ့ရရတဲ့မျိုးဗီဇာပေါ့နော် RNA ကိုကုနာက molecule set တွေနဲ့ရှာဖွေရတာပေါ့သူကတော့အပြင်တစ်ခွဲကမ်းမှာလောက်တာပေါ့ဟိုကကျတော့ပိုးတက်ထားတဲ့သူ့ရဲ့ဒီအထက်အလေကိုအပြင်မထွက်အောင်လောက်ထားတဲ့အခန်းထဲမှာ negative pressure လို့ခေါ်တဲ့အဲ့ဒီခန်းထဲမှာလောက်တဲ့တစ်ဖွဲ့နောက်အပြင်ဘက်ကတစ်ခွဲကမ်းထဲမှာအဲ့ရထွက်လာတဲ့မျိုးဗီဇာကို covid လာလို့ပြီးတော့စစ်တဲ့ဆက်နဲ့ပေါ့နော် RT-PCR လို့ခေါ်တယ်ရှင်အဲ့ဒီဆက်နဲ့လောက်တဲ့တစ်ဖွဲ့နောက်ပြီးတော့အဲ့အဖွဲ့ကို support လုပ်ရတယ်ပေါ့နော်အထောက်အကူပြုရတဲ့အဖွဲ့သူကကြတော့ဒီအဖွဲ့ကိုလှူဆောင်ဖို့အတွက်ပစ္စည်းအစင်စင်လိုအပ်တဲ့တခွဲကန်သုံးပစ္စည်းတွေပါနံပါတ်တွေရေးရတယ်အမှန်ကန်အောင်ပေါ့နော်ဒီဟာဆိုလို့ရှိရင်ဘယ်လူနာနဲ့ code number ခေါ်ရဲပေါ့ laboratory number လေးတွေပေါ့123ဒီလူနာ123ရဲ့ဘယ်လူနာဖြစ်ပါတယ်ပေါ့နော်အဲ့ဒါလေးတက်ဖို့ပန်ကန်ဖို့အတွက်နောက်တစ်ဆင့်တစ်ဆင့်ပေါ့နော်ပြင်ဆင်ပေးရတဲ့အဖွဲ့တစ်နေ့လုံးလုပ်ရတယ်အဲ့အဖွဲ့ရှိရဲ supportingteam ပေါ့နော်အထောက်အကူဖြူဖွဲ့နောက်ပြီးတော့ကျွန်တော်တို့ကဒီလူနာနဲ့ဒီကျွန်တော်တို့က data entry ပုံစံပေါ့နော်သူရဲ့ကိုယ်ရေးအချက်အလက်တွေသူရဲ့ travel ပေါ့နော်ခီးသွား history တို့နော်သူရဲ့ရာမှတ်တမ်းတွေပါတဲ့မှတ်တမ်းကိုစာရင်းသွင်းရတဲ့အဖွဲ့ပေါ့ data entry အဖွဲ့ပေါ့သူကွန်ပျူတာနဲ့စာရင်းသွင်းရတယ်အဲ့ဒီကွန်ပျူတာနဲ့စာရင်းသွင်းရမှာ WHO ကနေပြီးတော့ပေးထားတဲ့ကျွန်တော်တို့ဒီပုံစံအနေနဲ့ပေါ့နော်စနစ်ကျဖြည့်သွင်းတဲ့အဖွဲ့အဲ့အဖွဲ့ရရှိပါတယ်နောက်ပြီး management team ပေါ့နော် management team ကတော့ကျမတို့လည်းပါတယ်ပေါ့နော်ဒီဟာအကုန်လုံးပေါ့လိုအပ်တဲ့ပစ္စည်းတွေဖြည့်ဆည်းပေးရတယ်ဂျူတီတွေဆွဲပေးရတယ်ပေါ့နော်တာဝန်တွေအုပ်ချုပ်ရေးကိစ္စအဝဝတွေဒီနောက်ဆုံးမှဒီ MI ပစ်တာအစပေါ့ပံ့ပိုးပြီးတော့စီမံပေးရတဲ့အဖွဲ့ဆိုပြီးတော့ရှိပါတယ
်အခုလိုမျိုးဒီ covid ဟောမဟုတ်နမူနာတွေကိုနေ့တိုင်းစစ်ဆေးပေးနေရတဲ့သူတွေအတွက်ကဒီတခြားသူတွေထက်ဆားလို့ရှိရင်ပေါ့နော်ပိုပြီးတော့မှကူးဆက်နိုင်တဲ့အန္တရာယ်များပါတယ်ရှင်။အဲ့တော့အဲ့ဒီအတွက်ကိုရောဘယ်လိုမျိုးပြင်ဆင်လုပ်ထားပါလဲ
။အဲ့ဒီကိစ္စတော့ကျမတို့ရဲ့အဓိက main concern ပေါ့နော် safety first ပေါ့နော်ကျမတို့ကတော့လေကျမတို့အခုလှုပ်ဆောင်နေတဲ့အဖွဲ့အနေနဲ့ကကုနာလို sample collection team ပေါ့နော်။အဲ့ဒီ team က member တွေအကုန်လုံးဒီ training အထက်ထက်ယူထားယူရပေါ့ဒီ PPE ဝတ်စင်နီးပေါ့နော်လုံခြုံအောင်ဘယ်လိုတိကျကျင့်ပြီးတော့ sample ဘယ်လိုယူရမလဲဆိုတော့တိကျကျင့်ပြီးတယ်သူတို့ဒီအနေနဲ့အရင်များတယ်ယူတဲ့သူဒီနှာခေါင်းတို့ဘက်အကနှာခေါင်းထဲကလည်းထည့်ရတယ်ဒီလယ်ဘေးထဲကလည်းဗစက်ထည့်ရပေါ့နော်ထည့်ရတဲ့အခါမှာသူတို့ရှင်ချောင်းဆိုးတာတို့အဲ့ဒီအချိန်မှာကိုယ်ကလာကူးနိုင်တယ်ပေါ့စမ်ပယ်တဲတဲ့အခါမှာလည်းစမ်ပယ်ကိုကိုင်တဲ့လူကဘယ်လိုဝေးရမလဲဆိုတာသတ်မှတ်ထားပြီးတော့ဘယ်လိုလက်အိတ်ဝေးရမလဲဘယ်လိုစာချေကခေါင်းဝေးရမလဲဆိုတာအဲ့ဒီအတိုင်းပေါ့ယူလိုက်ကျမတို့စီလာပို့တယ်ပေါ့နော်အဲ့ခါကျတော့ laboratory team ပေါ့ laboratory team အနေနဲ့ကျတော့သူကပို့ပြီးတော့အပေါ်ကူးဆက်နိုင်တဲ့အနေရများလာသည်ခုနကနှာခေါင်းတို့ဘက်အာခေါင်းတို့ဘက်နမူနာတွေကိုဓာတ်ရိုက်ပေါ့နော်မျိုးဗီဇာပေါ့ RNA ကိုထုတ်ယူရတဲ့တွေသည်ကူးဆက်နိုင်ခြင်းရှိတယ်လို့ပြောတဲ့ဒါပေမဲ့ကျတော့တကယ်ကျတော့ဒီဓာတ်ခွဲဝင်တဲ့ညအတွက်ကကျွန်တော်တို့ဒီချမှတ်ထားတဲ့စီမင်းစည်းကမ်းတွေပေါ့နော် laboratory နဲ့စ safety ဆိုင်ရာကဲဆိုရှင်တခွဲလုံးကျုံမှုဆိုင်ရာကျွန်တော်လုံးဆောင်ရတဲ့တန်ကြီးကြီးကလုံးဆောင်မယ်ဒီရဲ့ကိုဗစ်အတွက်ကိုလို့ရှင်အထူးတူတူပြီလုံးဆောင်မယ်ဒီ set ဒီအကုန်လုံးကဒီဘက်လုံးကျုံမှုအစင်းနဲ့အပေါင်းတခွဲခန်းနေခုန bio safety cabinet ခေါ်ရဲပေါ့နော်အခန်းထဲမှာထပ်ပြီးလောက်ရတဲ့အတွက်ကြောင့်မလို့တော်တော်ကိုကျမတို့ဒီဒါအနေကြီးရှိအောင်လုပ်ထားပါတယ်တော်တော်ကိုစိတ်ချရပါတယ်ပေါ့နော်အဲ့တိုင်းလုပ်ဆောင်နေတဲ့အတွက်ကြောင့်မလို့
ဒါပေမဲ့ဆရာမတို့ခုလိုမျိုးနေတိုင်းနမူနာတွေကိုစစ်ဆေးတဲ့အခါမှာပေါ့နော်မျှော်လင့်ထားတဲ့အခက်အခဲတွေတွေ့ရတာမျိုးရောရှိပါလားရှင့
်ကျမတို့တချို့အခက်အခဲတွေကကျတော့ဒီမှာဆိုလို့ရှိရင်ဒီနေ့ဆိုလို့ရှိရင်ကျမတို့ sample လေအလူရောက်200 200ပတ်ဝန်းကျင်ပေါ့150 200တစ်ခါတည်း250 260ကျော်အထိကျုပ်လေးတွေပေါ့နော်ပလင်းလေးတွေပေါ့နော်အဲ့အလေးတွေကိုလည်းသူတို့ကပိုးကင်းစင်အောင်လေအပြင်ဘက်ကပေါ့နော်ဒါလို့ရှိရင်တွားတဲ့အခါမှာလုံးကျုံအထက်ထက်ပေါ့နော်ပလတ်စတစ်နဲ့တစ်ခက်ကွန်တိန်နာခေါ်ရဲပေါ့နော်ဘူးတစ်ခက်လောက်ရတဲ့အခါမှာအီသနောပေါ့ကျမတို့အရက်ပြန်လိုဟာမျိုးပေါ့နော်အဲ့ဒါနဲ့ဖြန်းရတဲ့ဟာတွေရှိတယ်အဲ့ဒါနဲ့ခါကျတော့ပြန်ပြီး check လုပ်ရတဲ့အခါမှာဆိုလို့ရှိရင်ဒီလိုမျိုးပေါ့နော်နာမည်မတဲကွဲတဲ့ဥစ္စာပါလာတဲ့ဥစ္စာလိုမျိုးနောက်ခါကျလို့ရှိရင်ဒီ sample ကိုပေါ့နော်နမူနာဖောက်တဲ့အခါမှာခုနကလိုမျိုးပေါ့နော်ရက်ပြန်ဖြန့်လိုက်ပြီးရဲ့နော်အဲ့ဒါဆိုလို့ရှိရင်ဒီအိတ်ကနေပြီးတော့မှတခါနမဲပြက်သွားတဲ့ဟာမျိုးတွေပါပြီးပေါ့နော်အဲ့ဒါမျိုးရှိတာလေဆိုကျွန်တော်တို့တန်းတန်းပြီးတော့မှ sample ယူတဲ့လူတွေအကြောင်းကြားတယ်တင်းနဲ့တင်းပေါ့နော်ညှိနှိုင်းရတယ်ရှင်အဲ့ဒါဆိုလို့ရှိရင်အဲ့ဒါမျိုးအခက်ခဲလေးတွေခက်ခဲဆိုတာဒါဒီရခွဲကန်းဝင်နိုင်နိုင်တွေ့ကြုံရတဲ့ဥစ္စာပေါ့နော်
ဆေးသုတေသနရဲ့အစင်းမြင့်မော်လီကျူးသုတေသနဌာနကိုတာဝန်ယူရတဲ့ဒေါက်တာဝါဝါအောင်ညွှန်ကြားမှုသုတေသနကိုမေးမြန်းခဲ့တာဖြစ်ပါတယ်။ COVID-19 home health ဆိုတာအတွက်နမူနာတွေကိုဆေးသုတေသနတခွဲခန်းတွေမှာစစ်ဆေးတဲ့နေရာမှာမျိုးဗီဇကိုအလိုလျောက်ထုတ်ပေးတဲ့စက်ကြီးမျိုးတွေရှိရင်တော့နမူနာတွေကိုအခုထက်ပိုများများစစ်ဆေးပေးနိုင်လိမ့်မယ်လို့ဒေါက်တာဝါဝါအောင်ကပြောပါတယ်ရှင်။ကျွန်မဆုမြတ်မော်ပါ။
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါဂျော်ဂျီယာပြည်နယ်အတ္တလန္တမြို့မှာပြီးခဲ့တဲ့သတင်းပတ်တုန်းကဝန်ဒီစားတောက်ဆိုင်ကားရတဲ့နေရာမှာလူမဲမျိုးသားရစ်ရှတ်ဘရုခ်စ်တနက်နေ့အပစ်ခံရပြီးသေဆုံးခဲ့ရမှုအတွက်အလုထုတ်ခံခဲ့ရတဲ့လူမျိုးရဲရာရှိဂျယ်ရက်ရုခ်ကိုကြီးလေသောလူသတ်မှုနဲ့တရားဆွဲဆိုလိုက်တယ်လို့ကောင်တီအဆိုအရရှင်တွေကဗိုလ်တပ်ဖူးနယ်မှာပြောပါတယ်African American မျိုးသားနောက်တူဖြစ်တဲ့ Brooks သေဆုံးလာတာဟာ American နိုင်ငံတလွှာခွဲခြားဆက်ဆံမှုနဲ့ရဲရဲဆိုးရတဲ့ကံတွယ်မှုကိုပြုပြင်ဖို့တောင်းဆိုဆန္ဒပြမှုတွေပိုးပြီးအရှိန်မြင့်လာမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်။ American အဆိုအရက Syria သမ္မတ Bashar al-Assad နဲ့သူ့အဆိုအရအဖွဲ့ပေါ်မှာပုံမတင်းကျပ်တဲ့ဖိအားပေးတဲ့အနေနဲ့အရေးယူတန်းခတ်မှုအသစ်တရကိုထပ်ပြီးချမှတ်လိုက်တယ်လို့ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကဗိုလ်တပ်ဖူးနယ်မှာပြောပါတယ်။ဒီတန်ခတ်မှုမှာအဆက်ရဲ့မိသားစုအပြင်ဆီးရီးယားအစိုးရအရာရှိတွေနဲ့အဆက်အစိုးရကိုအကူအညီပေးနေတဲ့အဖွဲ့အစည်းတွေကိုပါထည့်သွင်းထားတာဖြစ်ပါတယ်။မြန်မာနိုင်ငံတွင် COVID-19 ရောဂါကူးစက်ပြန့်နှံ့မှုတိုက်ဖျက်ရေးအတွက် American ပြည်ထောင်စုကဒေါ်လာ၄သန်းထပ်ပေးမယ်လို့ရန်ကုန် American တန်ယုံကဗိုလ်တော်ဖူးနေမှာကြေညာပါတယ်။အခုထပ်မံပေးရတဲ့ဒေါ်လာ၄သန်းနဲ့ပါဆို February လကစပြီးမြန်မာနိုင်ငံရဲ့ COVID-19တုံ့ပြန်တိုက်ဖျက်ရေးလုပ်ငန်းစဉ်တွေအတွက်အမေရိကန်ကထောက်ပံ့ပေးနေတာစုစုပေါင်းဒေါ်လာ73သန်းခွဲရှိသွားပြီဖြစ်ပါတယ်။ဟိမွန်နာတောင်တန်းအနောက်ပိုင်းကအိန္ဒိယတရုတ်နယ်စပ်ဒေသမှာနှစ်ဖက်တပ်တွေခတ်ရန်ဖြစ်ပွားရာကနေအိန္ဒိယစစ်သားအနည်းဆုံး20သေဆုံးခဲ့ရတဲ့နောက်ဆက်ဆံရေးတင်းမာလာတာကိုရှော့ချဖို့နှစ်ဖက်သဘောတူညီခဲ့ကြပါတယ်။ဗိုလ်တပ်ဖွဲ့တွေကတရုတ်နဲ့အိန္ဒိယနိုင်ငံကြားဝင်ချင်းနှစ်ဦးတယ်လီဖုန်းနဲ့ဆွေးနွေးခဲ့ကြတာဖြစ်ပြီးဒီလိုဆက်သွယ်ပြောကြားနေချိန်မှာပဲအိန္ဒိယဘက်ကနေဆက်ဒေတာကိုတက်တွေထပ်ပြီးဆေးလွတ်ခဲ့တယ်လို့တရုတ်ကလည်းတိဘက်ဒေတာရင်းတန်ချက်ကာကားနဲ့စစ်သားတွေဆေးရလက်ချက်မှုလုပ်ခဲ့ကြတာပါချက်တပရင်းနေမနခင်သတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါတောတာရှင်ပေါင်းစိတ်ချမ်းသာကိုကြမ်းမှာကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မခင်ရသက်ပါ
This program has come to you from the Voice of America, Washington.